မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်အော်တိုဘာလ25ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုမနက်စခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထွက်ချတဲ့သတင်းတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်လူကိုယ်တိုင်ချုပ်တင်မဲပေးမှုတွေကိုစတင်နေကြပါပြီ။အီရန်နိုင်ငံမိုဆူးမြို့ကို ISD လက်ကနေတင်ပိုက်နိုင်ရေးတိုက်ပွဲမှာတော်လိုင်းရေးတပုံအဖွဲ့တွေကအနေနဲ့အတော်များများကိုတင်ပိုက်နိုင်နေပါလေ။ကုလသမဂ္ဂရဲ့82ကြိမ်မြောက်နှစ်ပတ်လည်အခမ်းအနားတွေကိုမြန်မာနိုင်ငံနဲ့ကုလသမဂ္ဂဌာနချုပ်ရှိရာနယူးယောက်မြို့တို့အပြင်ကမ္ဘာတဝှမ်းမှာကျင်းပခဲ့ပါတယ်။ဒီလိုထွက်ချတဲ့သတင်းတွေကိုဥဆောင်မိုးဝင်နဲ့တင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်သတင်းလှတွေထဲမှာတော့အရင်ဆုံးလာမယ့်ဧပြီလ1ရက်မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံညှိနှိုင်းခဲ့တဲ့အပေါ်မှာရွေးကောက်ပွဲလှိလာသူတွေဘက်ကအခုလိုတုံ့တက်ပါတယ
်ရဲရုံနေရဲ့စီနီယာအချင်းအချင်းနဲ့ဒီကောက်ပုံနေရာလဲဒီလူစကြိုက်ပြန်လဲပြုတ်ကျင်ဖို့လိုမယ်လို့ထင်ပါတယ်ဗျ
2015ရွေးကောက်ပွဲလှိလာဆောင်ကြည့်ခဲ့တဲ့ဒါနရှိဆောင်အဖွဲ့ဝင်တဦးရဲ့ပြောပြချက်ကိုနားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်အတွင်းကမတူကွဲပြားတဲ့အတိုင်းဝိုင်းတစ်ခုကြားကငြိမ်းချမ်းရေးအလားအလာအရေးအချင်းမပြည့်မီရင်လူလူကနိုင်ငံသားအခွင့်အရေးနဲ့အတူနိုင်ငံသားအခွင့်အရေးနဲ့အတူလွှတ်တော်ကိုယ်စားလှယ်ဖြစ်ကနေပြီးတော့ပြန်လည်ရုပ်သိမ်းပေးရေးတောင်းဆိုပိုင်ခွင့်လွှတ်တော်ကအတည်ပြုပေးရေးနဲ့တခါအမေရိကန်သမ္မတရွေးကောက်ပွဲသမိုင်းစာမျက်နှာမှာအဆိုးဆုံးရွေးကောက်ပွဲလို့သတ်မှတ်ခံရတဲ့အမေရိကန်သမ္မတရွေးကောက်ပွဲပြီးကမ္ဘာစီးပွားအင်အားအကြီးဆုံးအမေရိကန်ကိုဘယ်လိုအုပ်ချုပ်ကြမလဲဆိုတာကိုလည်းပြောပြပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဦးစောင့်မိုးဝေတို့ကကြေညာပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိတ်နဲ့ရှင်ပြန်ရမယ်လို့သတ်မှတ်ထားကြတဲ့ပြည်နယ်တွေထဲမှာပါဝင်တဲ့ဖလော်ရီဒါနဲ့ကော်လိုရာဒိုပြည်နယ်တွေအပါအဝင်ပြည်နယ်အတော်များများမှာလူကိုယ်တိုင်ကြိုတင်မဲပေးမှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်အတွင်းကအကြီးဆုံးမြို့နယ်တွေဖြစ်ကြတဲ့ဒူဗယ်၊ဟီးစ်ဘိုရို၊မိုင်ယာမီဒေး၊အော်ရင်ဂျ်နဲ့ပမ်ဘီချ်စတဲ့ဒေသတွေအပြင်မြို့နယ်ပေါင်း90မှာတင်းတင်းလာနေကမဲယုံတွေဖွင့်ပေးထားပါတယ်။ကော်လိုရာဒိုပြည်နယ်မှာတော့မြို့နယ်ပေါင်း46ခုစလုံးမှာမဲယုံတွေကိုတင်းတင်းလာနေကဖွင့်ပေးထားပါတယ်။ဒါအပြင်အလက်စကာ၊အာကန်ဆော၊မက်ဆာချူးဆက်စ်နဲ့တက်ဆက်စ်ပြည်နယ်တွေမှာလည်းတင်းတင်းလာနေကကြိုတင်မဲပေးဖို့အတွက်မဲယုံတွေကိုဖွင့်ပေးထားပါတယ်။စာရိုက်ကတစဉ်ကြိုတင်မဲပေးတဲ့အစီအစဉ်တွေကိုတော့ပြည်နယ်အတော်များများမှာလွန်ခဲ့တဲ့သတင်းပတ်အတန်ကြာကလေးကခွင့်ပြုထားပေးပြီးဖြစ်ပါတယ်။ဒီတော့တွင်လူရုစစ်တမ်းတွေမှာနောက်ကျကျနေတဲ့ Republican သမ္မတလောင်း Donald Trump ကသူ့ကိုထောက်ခံသူတွေယုံကြည်မှုကျဆင်းအောင်လူရုစစ်တမ်းတွေမှာပြိုင်ဘက်ကိုယ်စားလှယ်လောင်း Hillary Clinton ကအသာစီးရနေတယ်ဆိုပြီးဒီမိုကရက်ပါတီဝင်တွေကလူလူစစ်တမ်းအတုတွေလုပ်နေကြတယ်လို့ဆွဆွဲပြောကြလိုက်ပါတယ်။အစောပိုင်းတုန်းကတော့သူ့အနေနဲ့အနိုင်ရနေကြောင်းအဲ့ဒီကိစ္စကိုသတင်းမီဒီယာတွေကဖော်ပြဖို့ညှဉ်းဆန်းနေကြကြောင်းသူတို့ရဲ့လိန်ညာမှုကိုလက်မခံဘဲမဲပေးကြပါဆိုပြီး Twitter လူမှုကွန်ရက်ကတစဉ်ထောက်ခံသူတွေကို Trump ကတိုက်တွန်းပြောကြခဲ့ပါတယ
်။ IR လုံခြုံရေးတပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်မူဆိုးမှုပြန်လည်ထင်းကျုံနိုင်ရေးအတွက်စတင်တိုက်ခိုက်ခဲ့ခြင်းကဆက်လို့ IS Islamic စစ်သွေးရွာတွေထံကနေ600စတူယန်ကီလိုမီတာကျော်ရှိတဲ့နယ်မြေပိုင်နဲ့ကိုပြန်လည်ပြီးတော့တင်းပိုက်နိုင်ခဲ့ပြီဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတင်းလာနေမှာပြောကြားလိုက်ပါတယ်။မူဆိုးမြို့တော်ရဲ့ဗဟိုချက်ရဲ့အရှိဘက်30ကီလိုမီတာမှာရှိတဲ့ဘတ်တလာအပါဝင်နယ်မြေတွေကိုပြန်လည်တင်းပိုက်နိုင်ခဲ့တာဟာထူးခြားတဲ့အောင်မြင်မှုဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူရေတပ်ဗိုလ်ကြီး Jeff Davis ကပြောပါတယ်။အခုချိန်မှာနယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့သူကပြောပါတယ်။ IRA လုံခြုံရေးတပ်ဖွဲ့တွေနဲ့ Kurdish Peshmerga တိုက်ခိုက်ရေးသမားတွေဟာမူဆိုးမျိုးရဲ့မြောက်ဖက်တောင်ဘက်နဲ့အရှေ့ဘက်ရက်တီမှာရှိတဲ့မြို့ငယ်လေးတွေကိုဖျက်ဆီးပြီးတော့မြို့တော်နဲ့နှိကပ်အောင်ကြိုးစားနေကြပါတယ်။ဖြစ်တွန်းတိုးတက်မှုတွေနှေးကွေးနေတာနဲ့ပတ်သက်ပြီးတော့အမေရိကန်အရာရှိတွေကသတိထားပြောဆိုကြပြီးအီရတ်နဲ့ကတ်ဒစ်တီနှိကပ်လာတာနဲ့အမျှမြို့တော်နဲ့နှိကပ်လာတာနဲ့အမျှတိုက်ပွဲတွေပုံမှန်ပြင်းထန်လာနေတယ်လို့ပြောပါတယ်။မူဆိုးမျိုးတွဲမှာအောင်မြင်မှုတွေရရှိနေချိန်မှာ IS Islamic စစ်သွေးကြွတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာအီရတ်နိုင်ငံအနှံ့ပြမှာတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဒါဟာမူဆိုးမျိုးကိုအာရုံစိုက်နေတာကိုတက်တာအောင်ပြုလုပ်တာဖြစ်တယ်လို့လည်းဆိုပါတယ
်။ပြည်ထောင်နိုင်ငံမြောက်ပိုင်းအင်္ဂလန်နယ်စပ်အနီးမှာရှိတဲ့ဂျန်ဂဲလို့ခေါ်နေကြတဲ့ကာလီစိတ်ကမ်းမြို့မှာရှိတဲ့ရွှေပြောင်းအခြေချနေထိုင်မှုစူးစမ်းသူတွေရဲ့စခန်းအတွင်းကဒုက္ခသည်တွေကိုပြင်သစ်အာဏာပိုင်တွေကတင်းတင်းလာနေမှာစတင်ပြောင်းရွှေ့ပေးနေပြီဖြစ်ပါတယ်။ပါစကာဘော်ဒီဘော်ကိုဒုက္ခသည်တွေတက်နေကြတဲ့အချိန်စီကံတကြရှိနိုင်ဖို့အတွက်ပြင်သစ်ရဲတပ်ဖွဲ့ဝင်တွေကအနီးကစောင့်ကြပ်ပေးနေပါတယ်။အဲ့ဒီဒုက္ခသည်စခန်းအတွင်းမှာရှိတဲ့လူပေါင်း2500ကိုနေ့မကူးခင်မှာတခြားနေရာကိုရွှေ့ပြောင်းနိုင်ဖို့အတွက်အာဏာပိုင်တွေကစီစဉ်နေတာဖြစ်ပါတယ်။အနှွေးတဲ့ဂျက်ကက်တွေဝတ်ဆင်ထားပြီးသူတို့ရဲ့ခီးဆောင်အိတ်တွေနဲ့အတူတနင်္လာနေ့အာယုံတက်ချိန်က သူတို့ရဲ့ဥရောပတိုက်ဆွန်စားကခီးရှေကိုစခန်းအတွင်းမှာရှိတဲ့ဒုက္ခတွေတွေဟာတန်းစီဆောင်ဆိုင်နေကြပါတယ်။မနေ့ပိုင်းနေနေနေမြင့်လာတဲ့အချိန်မှာတော့ဆူဒန်နိုင်ငံသားတွေအများစုပါဝင်တဲ့သူတွေဟာဘာဂန်ဒီကိုသွားမဲ့ပထမဘတ်စကားဘောက်ကိုတက်လိုက်ကြပြီးဥရောပတိုက်ရဲ့အကြီးဆုံးကျွတ်ကျော်ရက်ကွဲလို့သတ်မှတ်ထားကြတဲ့ဂျန်ဂဲလို့ခေါ်တဲ့ဒေသကိုနှုတ်ဆက်တဲ့အတိပ္ပယ်
ပြည်ထောင်စုကိုတုံးဆွဲလိုက်ပြီးတော့တိုက်ဖြတ်တဲ့နေရာမှာတစားကန်ဖြစ်ခဲ့ရသူတွေနဲ့ပြန်လည်ပြီးတော့ကဲတင်နိုင်ခဲ့သူတွေကိုပြုစုပြောထောင်ပေးရေးကိစ္စတွေအဓိကအယုံဆိုင်လှုပ်ဆောင်မယ်လို့တင်လင်းလာနေမှာထပ်လောင်းပြောကြားလိုက်ပါတယ် အေဂျင်စီအသီးသီးကတာဝန်ရှိသူတွေကလည်းသူတို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းစဉ်ပေါ်ချမှတ်ထားတဲ့တန်တိထံကိုထပ်လောင်းအတီးပြုခဲ့ကြပြီးပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုဆိုင်ရာအကြံပေးကောင်စီရဲ့လမ်းညွှန်မှုတွေအတိုင်းလိုက်နာဆောင်ရွက်မယ်လို့ပြောကြားခဲ့ပါတယ်။လူကုန်ကူးခံရကနေပြန်လည်ပြီးတော့လွတ်မြောက်လာသူ12ဦးထံကရရှိတဲ့အတွေ့အကြုံကို Lugon Gu Kaya Duri, Ne Sasan Ya Durigu, a two legend, then Nampibu, a Sashi Darigu, a Jambi Gongsiga, Dongsu Tabarekna.
ဒါရမနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6:00နာရီကနေ9:00နာရီအထိ
ကုလသမဂ္ဂအဖွဲ့ကြီးရဲ့86တချိန်မြောက်နိပတ်လည်နေ့ဖြစ်ပါတယ်ဒီနိပတ်လည်အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတဝန်လောပေးပို့တာမှာကုလသမဂ္ဂအဖွဲ့ကြီးဟာနှစ်ပေါင်း80ကျော်ကြာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့နဲ့စင်ဆက်မပြဖွံ့ဖြိုးတိုးတက်ဖို့အတွက်အဖွဲ့ဝင်နိုင်ငံတွေရဲ့စွမ်းဘက်ကိုပေါင်းစည်းတဲ့အထင်ကရအဖွဲ့အစည်းတစ် မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့ကုလသမဂ္ဂနေပတ်လေအခမ်းအနားကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေဟာနိုင်ငံတကာတန်တပါနေနဲ့အတူတက်ရောက်ခဲ့ကြပါတယ်အခမ်းအနားမှာဒေါက်ဆန်းစုကြည်ကမိန့်ခွန်းပြောကြားခဲ့ပါတယ်
မြန်မာနိုင်ငံရန်ကုန်မြို့တော်နယ်နေပြည်တွင်ရေပွေးမှုစနစ်ကိုနှစ်ထောင်နှစ်ဆယ့်ငါးခုနှစ်ကစတင်ပြီးတွင်းရီအုံပြုမှုကိုရပ်တန့်ပြစ်မှာဖြစ်တဲ့အကြောင်းရန်ကုန်မြို့တော်စီပင်တရားကြီးနှင့်ဖွံ့ဖြိုးရေးကောင်စီကတာဝန်ရှိသူတွေကမနေ့ကတင်းနှင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ရန်ကုန်ဒေသအတွင်းရေပွေးမှုစနစ်ဟာမြေပေါ်နဲ့မြေအောက်ကရရှိတဲ့ရေကိုအားထားနေကြရစေအခြေအနေမ Shapuinivare, Natown Luise Kuni Yama, Yangon Sibin Daya Neneme Dwin Nintendo Luiha Shitatma Nadan Shila B Lu Ame Yipama Naha Naya Nasek Nadan Galan Shile Melu Myoman Tabare Mi Ao Yi Tongsamu Shocha Yi Dita Rima Shide Yirin Honigu Baby Bido Yirin Atidi Tupura Gule Kumbiro Mam Ho Pulu Yosubare
Tamara Xi Jinping Nga Tulo Sao Nire Tambu Jiji Pisa Niyare Jinpia Cha Samu Dapya Yi Longa Ha Piso Mbo Uweji Lu Nidire Jao Ne Tuye Tencho Muri Hale Tencha Swa Sele Tishi Dwame Surago Ukhu Dirinpa Duen Tio Kumine Ba Di Te Tang Gang Zong Niye Degabe Isimien Suni Wema Chapya Bo Chi Nibare Daha Xine Duen Jinpa Bo Chi Nire Kumine Ba Di Duen Nga Jimare Nga Yi Piu Bin Piang Le Muri Mlok Sao Nge Akhu Lu Chapya Bo Si Zina Le Pia Bare Dabime Tamara Xi Jinpia Nine Ba Di Ipo Tuye Oza Lomo Mu Ji Tua Aung Lok Sao Nire
လောက်ဆောင်တဲ့အနေနဲ့ရက်ဆက်စွာချင်းကန့်လောက်ဆောင်မှုတွေအပေါ်တော်လန်ပုံကံမှုတွေဖြစ်ပေါ်လာစေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။မနေ့ကတင်းလန်လေးဟာအိုက်ပေါ့ရဲ့မွေးနေ့အခါသမယဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်ကအက်ပယ်ကွန်ပျူတာကုမ္ပဏီကနေတည်တည်နေဖွင့်ပြီးတော့နားဆင်နိုင်တဲ့ခီးဆောင်အိုက်ပက်အိုက်ပေါ့လေးတွေကိုစတင်ပြီးတော့ပွဲထုတ်ခဲ့တာပါ။2003နှစ်ဇွန် နှစ်အောက်တိုဘာလ23ရက်နေ့မှာစတင်ပြီးတော့ရောင်းချခဲ့တာပါ
အင်္ဂါနေ့မနက်ပိုင်း VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါအခုလာမယ့်ဧပြီလမှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲဆိုင်ရာညှိနှိုင်းဆွေးနွေးပွဲအကြောင်းအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာဧပြီလ1ရက်နေ့ကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲဟာလက်ရှိရွေးကောက်ပွဲကော်မရှင်အသစ်အတွက်အထွေထွေရွေးကောက်ပွဲကြီးမတိုင်ခင်စမ်းသပ်ဆောင်ရွက်ခွင့်ရတဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့2015ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့သူတွေကပြောပါတယ်ကြဖြတ်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရဲ့ညှိနှိုင်းဆွေးနွေးပွဲကိုအောက်တိုဘာလ24ရက်နေ့ကကျင်းပခဲ့တာပါအပြည့်အစုံကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင
်လက်ရှိအန်ဒီအစိုးရကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကကြဖြတ်ရွေးကောက်ပွဲတွေကိုအပြည့်လတည့်ရက်နေ့မှာကျင်းပမယ်လို့ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ကြဖြတ်ရွေးကောက်ပွဲနဲ့ဆိုင်တဲ့ညှိနှိုင်းဆွေးနွေးပွဲကိုနိုင်ငံရေးပါတီပေါင်း80ကတာဝန်ရှိသူတွေနဲ့တနင်္လာနေ့ကကျင်းပခဲ့တာဖြစ်ပါတယ်။အခုကျင်းပတဲ့ကြဖြတ်ရွေးကောက်ပွဲဟာလက်ရှိရွေးကောက်ပွဲကော်မရှင်အသစ်အနေနဲ့အထွေထွေရွေးကောက်ပွဲကြီးမှာအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေနဲ့ပုံမကောင်းမွန်တဲ့ရွေးကောက်ပွဲဖြစ်လာရေးအတွက်အဆန်းလုခွင့်ရတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့2015အထွေထွေရွေးကောက်ပွဲကိုတနင်္ဂနွေလုံးတိုင်းတာနဲ့လေ့လာစောင့်ကြည့်ခဲ့တဲ့ဒါနရှိဆောင်အဖွဲ့ကဒေါက်တာအောင်ထိုင်မင်းကပြောပါတယ
်ခုလိုဂျားပြည့်ရွေးကောက်ပွဲကျင်းပမယ်ဆိုတာလက်ရှိကော်မရှင်အတွက်တွက်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဟိုအထွေထွေရွေးကောက်ပွဲမတိုင်ခင်ပါလေဒီလိုနည်းမျိုးအချို့ဒါပြုလုပ်ခဲ့ဂျားပြည့်ရွေးကောက်ပွဲကိုလုပ်ခွင့်ရတာဟာသူတို့အတွက်ဟိုလေပထမအဆင့်ဟိုနော်စံတက်လုံးဆောင်ရမယ်ဟိုစူးစမ်းကြည့်ရမယ်အရာအခုလိုထင်ပါတယ်ဗျကျွန်တော်အထွေထွေရွေးကောက်ပွဲမဟုတ်ပြည့်တဲ့အတွက်ဒီလက်ရှိနည်းမျိုးဒီမှာပဲဟိုအရင်ကဖြစ်ခဲ့တဲ့အဲလိုရက်ချက်ဒီမှားရင်းနေမဖြစ်အောင်ပေါ့နော်လုံနိုင်ဖို့ဒီမဲလို့ကျွန်တော်ကတော့ရှင်းနေကြအဲ့တော့အရင်ကဖြစ်ခဲ့ခါတွေလို့ပြောရင်ဆဲစင်းတွေကမတိကြတာလွှဲမားတာနောက်ပြီးတော့ပြင်ပြင်ဖို့လုပ်တဲ့အခါမှာဆက်ဆဲဂျုံနေတာလေစတဲ့ဖြစ်ပေါ့နော်ဆိုအဲ့လိုဟာတွေပြုပြင်ပြည့်နေလို့ထင်ပါတယ်
ပြီးခဲ့တဲ့2015ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့6ကြိမ်မြောက်ရွေးကောက်ပွဲသာဖြစ်တာကြောင့်အတွေ့အကြုံနှေးပါပြီးဥပဒေနည်းဥပဒေပိုင်းဆိုင်ရာတွေမှာလည်းတည်ရှိမှုအားနည်းတယ်လို့ရွေးကောက်ပွဲအပြီးလပိုင်းအကြာမှာပြုလုပ်တဲ့2015ရွေးကောက်ပွဲသုံးသပ်ပွဲအပြီးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီအချိန်ကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဦးတင်အေးကဝန်ခံပြောကြားခဲ့ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းသတ်မှတ်ထားတဲ့လူဦးရေနဲ့မဲယုံမမျှတမှုတွေရှိခဲ့တဲ့အတွက်မဲရီတွက်တဲ့နေရာမှာပါနောက်နေ့ကြံ့ကြမှုတွေရှိခဲ့တဲ့အတွက်တမတ်ထားတဲ့လူဦးရေနဲ့မဲယုံအေးအတွက်အချိုးအစားများတမှုရှိအောင်အခုဒီချိန်မှာအသေးချာလှုပ်ဆောင်သင့်တယ်လို့လည်းဒေါက်တာအောင်ထမင်းကထောက်ပြပါတယ
်တကယ်ရေတော့ပွဲလုပ်တဲ့အခါမှာလည်းမဲယုံတွေပေါ့မဲယုံတွေရဲ့ဒီနေရာအချင်းအချင်းနဲ့ဒီတော့ပုံနေရာလည်းဂရုစိတ်ကျပြန်လဲပြုပြင်ဖို့လိုမယ်လို့ထင်ပါတယ်ဗျဘာကြောင့်လဲဆိုတော့မဲယုံအတွက်တမတ်ထားတဲ့လူဦးရေနဲ့လက်ချနာရှင်လူဦးရေနဲ့မဲယုံရဲ့အနေထားတွေဒီအတွက်တရားကြတာမှုအချိုးညံ့မှုရှိတာလေဒါတချို့မဲယုံနေတဲ့အချိန်တွေကြောင့်လူတွေကလဲပေးရမှာအင်မတန်ခက်ခဲကြတာတွေပေါ့နော်ဒါတွေပြန်ပြုတ်ပြင်ပြင်နေတယ်နောက်ပြီးကျွန်တော်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဂျုံရက်တဲ့အချိန်မှာမဲယုံကြီးအတွက်ခဲတဲ့အတွက်ကြောင့်မိုးလင်းလင်းအထိဆက်တိုက်ပြည့်အတွက်နေရတာတွေပေါ့နော်အဲ့အတွက်ဟိုလုပ်ငန်းစဉ်နှိပ်ပွေးခဲ့တာတွေအဲ့ဒီဆက်လက်ဒီပေါ်မူတည်ပြီးတော့ကျွန်တော်တိုင်းသားထိတာတွေမှာပါရောသောဆူပြောင်းနေထိုင်တဲ့သူတွေမှာရောမဲပေးဖို့ခက်ခဲကြတာကိုတွေ့ရပါတယ်
။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းဝေးလံခေါင်ဖျားတဲ့တိုင်းဒေသဒေသတွေအပါအဝင်တာမန်ပြည်သူတွေထံကိုရွေးကောက်ပွဲဆံရမဲဆန္ဒရှင်အသိပညာပေးလုပ်ငန်းတွေအားနည်းမှုရှိခဲ့တယ်ဆိုတာကိုလည်းတိုင်းဒေသပါတီတွေကထောက်ပြတာတွေရှိခဲ့ပူးပါတယ်။ဒါကြောင့်လဲရွေးကောက်ပွဲမှာအရေးကြီးတဲ့အချက်တစ်ခုဖြစ်တဲ့ရွေးကောက်ပွဲဆံရလူထုပညာပေးလုပ်ငန်းတွေကိုအချိန်ယူပြီးလူအများစုနားလည်အောင်လှုပ်ဆောင်သင့်တယ်လို့ဒေါက်တာအောင်ထမင်းကဆက်ပြောပါတယ
်ဒီတစ်ခါမှလည်းပဲပေါ့နော်ကျွန်တော်အနေနဲ့ဂျပန်ရေကဝေချင်းပါမန်ဒေတာတွေမှာအထူးအားနည်းခဲ့တာတော့အထူးအားနည်းခဲ့တဲ့အရာတစ်ခုကတော့မဲဆန္ဒရှင်ပညာပေးတာပေါ့နော်ဆိုတော့လက်ရှိဂျပန်ရေကဝေလုံးမဲ့ဒေတာတွေမှာမဲဆန္ဒရှင်ပညာပေးတာကိုအထူးအားရုံစိုက်ပြီးတော့ဂရုစိုက်လုပ်ဖို့လိုမယ်လို့ထင်ပါတယ်ဗျ 将来做毕竟人就到国马来这个家只能也看火鸡的人他不说新闻上面没麻烦不说那个人还担心你家的嘟嘟嘟嘟的人这样供应的主力也上达到雷路没看到谁来的人家在准备只能入夜追踪而已没看到新金呀弟弟娘的不等人家哦阿年你的老祖呀吧哎呦现在的主人真的老说说呢看到现在没标那边那边呢你那边的龙源都从龙源的地图这下子呀这下子的从楼上这边都是买的呀
2019年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2018年2 ကိစ္စတွေကိုသတင်းစာတွေမှာစောလင်စွာထုတ်ပြန်သွားမှာဖြစ်ပြီးမက်ဆီနေကိုလည်းတအိမ်တက်ဆင်းစနစ်တကျကောက်ယူသွားဖို့စီစဉ်ထားတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရခိုင်ပြည်နယ်တွင်းမှာကြမ်းဖက်တိုက်ခိုက်မှုတွေပြန်ဖြစ်နေတာကြောင့်ဒေသတွင်းကရခိုင်လူမှုအဖွဲ့အစည်းနဲ့မွတ်စလင်လူမှုအဖွဲ့အစည်းကြားငြိမ်းချမ်းရေးအလားအလာတွေကိုစောင့်ကြည့်စရာပြန်ဖြစ်လာပါတယ် VOA သတင်းထောက်ခက်တီအနော်ကရခိုင်ဒေသတွင်းကနေရစွန့်ခွာထွက်ပြေးသူတွေခိုလုံနေရစခန်းတချို့ကိုကိုယ်တိုင်သွားရောက်သတင်းယူထားတာကိုအခြေခံပြီးမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုအတွင်ရဲဝင်တန်း၉ဦးကြာဆုံးပြီးရဲတပ်ဖွဲ့ပိုင်းလက်နက်နဲ့ကြီးတွေကိုလည်းအကြမ်းဖက်တိုက်ခိုက်သူတွေကရယူသွားကြတာပါ။သူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတဲ့မွတ်စလင်အများစုနေထိုင်ရာမောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မှာတော့ဒေသတွင်းလူနည်းစုဖြစ်ကြတဲ့ရခိုင်ဒေသခံတွေလုံခြုံရေးစိုးရိမ်ချက်နဲ့အိုးအိမ်ဆွန့်ခွာထွက်ပြေးကြပါတယ်။မော်တော်မြို့နယ်ထွင်းကနေထွက်ပြေးလာသူရခိုင်ဒေသခံမတ်ညိုကတော့အင်ကိုပဲတော့ပြန်နိုင်မလဲမသိသေးဘူးလို့ရခိုင်ဘာသာစကားနဲ့အခုလိုပြောပါတယ
်။ဒါလားလောက်နေတာဘူးလို့လေ
ဒီမှာဘလောက်ကြာကြာနေရမလဲမသိသေးဘူးအင်ကိုပြန်ခြင်းနဲ့ဒါပေမဲ့ပြန်ရင်မွတ်စလင်အကျန်းဖက်သမားတွေကကျမတို့ကိုတိုက်ခိုက်မှာပေါ့လို့ပြောသွားတာဖြစ်ပါတယ်။မောင်တော်မြို့နယ်အကျန်းဖက်တိုက်ခိုက်မှုတွေကနေစိုးရိမ်ချက်နဲ့ထွက်ပြေးကြတဲ့ရခိုင်ဒေသခံ3000နီးပါးရှိပြီးမောင်တော်မြို့ပေါ်နောက်အနီးအနားကဘူးသီးတောင်နဲ့စစ်တွေမြို့တို့မှာခိုလုံနေကြတာဖြစ်ပါတယ်စစ်တွေမြို့ပေါ်မှာလည်း2012ခုနှစ်ဘာသာရေးလူမျိုးရေးအဓိကယုံတွေနောက်ပိုင်းအိုးအိမ်ဆွန့်ခွာခိုလုံနေရသူတွေအများအပြားရှိနေပြီးအများစုကမွတ်စလင်အတိုင်းအဝိုင်းဖြစ်ပါတယ်မောင်တော်မြို့နယ်တွင်နေသားဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်မြမတပ်မတော်နဲ့နေသားဆောင်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးနေမြေရှင်းလင်းရေးဆောင်ရွက်နေစေဖြစ်ပြီးတပ်မတော်သား5ဦးကြာဆုံးခဲ့ရသလိုအကြမ်းဖက်တိုက်ခိုက်သူတွေဘက်က30သေဆုံးခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ထားပါတယ်။ရဲတပ်ဖွဲ့ပိုင်းလက်နက်တီးပြန်ရတဲ့အထိနေမြေရှင်းလင်းရေးဆောင်ရွက်မယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုထားပြီးဖမ်းဆီးမှုတွေနေမြေရှင်းလင်းမှုတွေဆက်လက်လှုပ်ဆောင်နေတာပါ။ဒေသတွင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တွေရဲ့အကူအညီပေးရေးလုပ်ငန်းစဉ်တွေလည်းရန်နာထားရတဲ့အတွက်ဝေဖန်မှုတွေရှိနေပါတယ်။တချိန်တည်းမှာပဲစစ်တွေမျိုးကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေကြားမှာလည်းလုံခြုံရေးနဲ့ပတ်သက်ပြီးကောလာဟလတွေရှိနေပါတယ်။စစ်တွေခိုးလို့ရေးစခန်းကကိုမောင်မောင်ကတော့အခုလိုပြောပါတယ
်။ဒေသတွေဟိုတစားဒီကအရပိုင်းတဲ့တကယ်ကောင်းတဲ့
ဝိုင်း။ရဲတွေကရိုဟင်ဂျာတွေကိုတတ်ခိုက်နေတယ်လို့ကျွန်တော်တို့ကြားပါတယ်။သူတို့အိမ်တွေကိုမီးရှို့ပြီးလူတွေကိုတတ်နေတယ်။ကျွန်တော်တို့ကလည်းရှာဖွေခြင်းနေတယ်လို့ကြားပါတယ်စခန်းမှာလည်းညမထွက်ရအမိတ်ထုတ်ထားပြီးဒီမှာလည်းပြဿနာတော့တက်တော်မယ်ထင်တယ
်ဒေတာရင်းအချမ်းဖတ်မှုတွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေကိုခေတ္တရပ်ဆိုင်ထားရတာကြောင့်ခေလွန်ရေးစခန်းတွေမှာနေထိုင်နေရတဲ့မွတ်စလင်တွေအတွေ့ကျမ်းမာရေးပညာရေးဆိုင်ရာအထောက်အကူတွေမရှိဘူးလို့လည်းပြောကြပါတယ်ပြီးခဲ့တဲ့နှစ်ပတ်ကတည်းကစလို့စည်းကမ်းတွေမဖွင့်လို့စည်းကမ်းမပြရဘူးလို့လည်းခလိုရဲစခန်းကဆိုဘာယာကပြောပါလေ
ဒူဟာတဘူတလေဒူဟာတလာကို
နှစ်ပတ်ရှိပြီလေဆေးကန်းလည်းမပြရဘူးဆေးလည်းမတောက်ရဘူးကျမအနာကဆိုးတဲ့ထက်ဆိုးလာပြီးသွေးထွက်တာလည်းမရက်ဘူးဆေးမရရင်တော့တရားတော့မယ်ထင်ပါတယ်ကျမကလေးနောင်ရေးကတော့ဖျားကိုပဲအခဲရတော့မှလို့
အခုတော့ခလိုရေးစခန်းတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုတဖြည်းဖြည်းချင်းပြန်ဆပေးနေပါပြီဒါပေမဲ့လည်းလူမှုအတိုင်းအဝိုင်းနှစ်ခုချာမှာဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ယူရပါလိမ့်ဦးမယ်ရှင်
။မတ်သိန်ကီထိုက်ပြောပြခဲ့တာပါရှင်။ ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်ပါမဲဆန္ဒရှင်ပြည်သူတွေကမိမိတို့ရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လည်ရုပ်သိမ်းဖို့တောင်းဆိုခွင့်ရှိတဲ့ Right to Recall ဥပဒေကြံကိုလွှတ်တော်မှအတည်ပြုပြဋ္ဌာန်းပေးဖို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ Democracy in Azu တွေကတောင်းဆိုလိုက်ပါတယ်။လွှတ်တော်ကိုယ်စားလှယ်အရေးချင်းမရှိဘူးဆိုရင်ပြန်ရုပ်သိမ်းဖို့နိုင်ငံသားတွေရဲ့အခွင့်အရေးနဲ့အညီတောင်းဆိုပိုင်ခွင့်ရှိသလိုတကယ်လို့ရုပ်သိမ်းပိုင်ခွင့်မကျင့်သုံးနိုင်သေးဘူးဆိုရင်ပြည်သူတွေရဲ့အခွင့်အရေးချိုးဖောက်ခံနေရတာလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့လွှတ်တော်သက်တမ်းအတွင်းတုန်းကတော့ရွေးကောက်ပွဲနီးကပ်နေတဲ့အချိန်နောက်ဆုံးကျင်းပခဲ့တဲ့လွှတ်တော်အစည်းအဝေးတွေမှာ Right to Recall လို့ခေါ်တဲ့မဲဆန္ဒရှင်ပြည်သူတွေကမိမိတို့ရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေပြန်လည်ရုပ်သိမ်းဖို့တောင်းဆိုခွင့်ရှိတယ်။ဥပဒေချမ်းကိုအတည်ပြုနိုင်ရေးဆွေးနွေးမှုတွေရပ်ဆိုင်ဖို့ပြည်ထောင်စုလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါ။အခုအရသာအစိုးရလက်ထက် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်အများစုနေရာယူထားတဲ့အခုကျင်းပနေတဲ့လွှတ်တော်တွေမှာတော့ပြည်သူဆန္ဒကိုဦးစားပေးကျင့်သုံးတဲ့ပြည်သူတွေရဲ့လုံခြုံရေးအာဏာဖြစ်တဲ့ The Right to Recall ဆိုတဲ့ဥပဒေချမ်းကိုအတည်ပြုပြဋ္ဌာန်းပေးစေခြင်းကြောင့်လွှတ်တော်ကိုယ်စားလှယ်တချို့နဲ့ဒီမိုကရေစီအင်အားစုတွေကတောင်းဆိုလိုက်ကြပါတယ်။လွှတ်တော်ကိုယ်စားလှယ်အရေးအချင်းနဲ့မပြည့်မီတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြည်သူတွေဘက်ကနေလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပိုင်ခွင့်ကိုဒီမိုကရေစီအစိုးရလက်ထက်မှာအလေးထားဆောင်ရွက်ပေးတဲ့လို့ခရီးနဲ့မဂဇင်းတာဝန်ခံအက်ဒီတာကိုပြည့်သွေးနိုင်ကပြောပါတယ်
။ပြီးခဲ့တဲ့ယူကော့ပွဲမှာအန်ဒီစုကလည်းပြောတယ်ပါတီကိုပဲကြည့်ပြီးမဲပေးကြပါအလံကိုကြည့်ပြီးမဲပေးကြပါဆိုတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေပဲမှာလွှတ်တော်ကိုယ်စားလှယ်အရေးရှင်နဲ့ပတ်သက်ပြီးတော့မပြည့်စုံတဲ့လူတွေအားနည်းတဲ့လူတွေအတော်များများပါလာတယ်ဆိုတဲ့သုံးသပ်ချက်ရှိပါတယ်နောက်တစ်ခုကလည်းဒီမိုကရေစီမိလာရဆိုလို့ရှိရင်ပြည်သူလူထုကရွေးချယ်တင်မြှောက်ထားပေမဲ့ကိုယ်စားလှယ်အရေးချင်းပြည့်ရွေးရင်တော့လည်းကောင်းသူ့ရဲ့ပုံကိုရေးရဂုဏ်သိက္ခာကျနိုင်တယ်ပေါ့လူချင်းဝတ်ပိုင်းဆိုင်ရာဖောက်ပြမှုတွေရှိလို့ရှိရင်လည်းပြန်လဲပြီးရုပ်သိမ်းနိုင်အောင်ဆိုတဲ့သဘောနဲ့ Right to Recall ကဥပဒေတရားပြဋ္ဌာန်းတဲ့နဲ့ရှိတယ်လို့အဲ့ဒီလိုသုံးသပ်ကြပါတယ
်လွှတ်တော်ကိုယ်စားလှယ်ဆိုတာဟာပြည်သူမဲဆန္ဒနဲ့ရွေးချယ်တင်မြှောက်လိုက်တာဖြစ်လို့ဒီကိုယ်စားလှယ်ဟာအရေးအချင်းနဲ့မညီဘူးဆိုရင်ပြန်ရုပ်သိမ်းပိုင်ခွင့်အခွင့်အာဏာကိုဖွဲ့စည်းပုံမှာလည်းထည့်သွင်းပြဋ္ဌာန်းထားလို့ဥပဒေတရအနေနဲ့အတည်ပြုပြဋ္ဌာန်းတဲ့ညောင်းကိုလည်းပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကတိုက်တွန်းပြောဆိုပါတယ်ဒါပေမဲ့လို့ရွေးချယ်တင်မြှောက်လိုက်တဲ့မဲဆန္ဒနဲ့ကပြည်သူတရားဂိုင်နှုန်းရဲ့တောင်းဆိုချက်ဆိုတဲ့ကန့်သက်ချက်ကိုတော့ပြင်ဆင်ခြင်းနဲ့လို့ဒေါခင်စောဝေကပြောပါတယ
်လွှတ်တော်ကိုယ်စားလှယ်တွေကိုမေးပေးလိုက်ရဲ့ဒါနဲ့ပေါ့နော်လွှတ်တော်ကိုယ်စားလှယ်ကို Right to Recall နဲ့ပြန်လို့ဖြုတ်ချလို့မရဘူးဆိုလို့ရှိရင်ဒါနိုင်ငံသားတွေရဲ့အခွင့်အရေးဆုံးကျုံနေတယ်လို့အဒီအနေနဲ့လည်းပြောချင်တယ်ဒီဥပဒေဟာလည်းတကယ်လည်းရှိသင့်ပါတယ်2008ဖွဲ့စည်းပုံမှာလည်းပါပါတယ်ဒါမဲ့အန်တီတို့လွှတ်တော်ကိုယ်စားလှယ်တွေပြန်လေဖြည့်ချင်းဖို့ဥပဒေတွေလောလောဆယ်မှာမရေးဆွေးထားသေးလို့ဒါတွေကိုအန်တီတို့ထောက်ပြရခြင်းဖြစ်ပါတယ
်ဒါပေမဲ့လို့တိုင်ကြားမှုတွေရှိလာရင်တော့မလျော်ဩဇာသုံးမမှန်မကန်တိုင်ကြားခြင်းလားတကယ်ပဲလွှတ်တော်ကိုယ်စားလှယ်ဟာအရေးချင်းနဲ့မညီဘူးလားဆိုတာကိုတော့တည်တည်ချာချာစုံစမ်းဖော်ထုတ်ရမှာပဲဖြစ်တယ်ဆိုတာကိုလည်းသူကပြောပါတယ် Right to Recall ဥပဒေအတိမပြုနိုင်ခဲ့တာကြောင့်မဲဆန္ဒရှင်တွေရဲ့အခွင့်အရေးဆုံးရှုံးတယ်လို့ယူဆမှုတွေရှိတယ်လို့ဥပဒေချမ်းမှာအငင်းပွားစရာအချက်တွေရှိတယ်လို့လည်းရှုမြင်သူတွေရှိပါတယ် Right to Recall နဲ့ပတ်သက်လို့အောက်တိုဘာလ23ရက်နေ့ကကျင်းပတဲ့နိုင်ငံရေးကျင်းသားဟောင်းမြတ်ရဲ့အသိပညာမျှဝေပွဲမှာတော့လွှတ်တော်ကိုယ်စားလှယ်အဖြစ်ကရုပ်သိမ်းပိုင်ခွင့်မကျင့်သုံးနိုင်သေးတာကပြည်သူ့အခွင့်အရေးအချို့ဖောက်ခံနေရတာလားဆိုတဲ့ခေါင်းစဉ်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေအမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင့်နေကြီးဦးအောင်သိန်းနိုင်ငံရေးကဲခတ်တုံတက်သူဒေါက်တာရံမျိုးသိန်းတို့နဲ့အတူကိုပြည့်သွင်းနိုင်တို့နဲ့မြန်မာဒီမိုကရေစီအင်အားစုတွေကဝိုင်းဝန်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
ရရှိနေမှာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရည်စူးတဲ့နိုင်ငံတော်အတိုင်ပင်ခံတဲ့ဒီစီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲမှာအရင်စစ်စွာနဲ့နှီးဆက်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေဖိတ်ကြားခဲ့တယ်လို့သူတို့ကရှေ့ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအဆွေအကိုဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေပြီးတော့ကမ်းလှမ်းခဲ့ပါတယ်အခုလိုဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတော်အဆွေအသက်ကြားနှီးနှီးဆက်ဆက်ဆက်ဆံမှုတွေရှိလာတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေဟာအစိုးရတည်ရဲ့အောက်နိုင်ငံတော်စီးပွားဖွံ့ဖြိုးရေးအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မဲ့ အတုံးဝင်မဲ့အများအကျိုးဆောင်နိုင်မဲ့ပုံကိုယ်ရည်အဖွဲ့အစည်းတွေဖြစ်လာမယ်လို့ယူဆပါသလား။လာမယ့်အင်္ဂါနေ့ညပိုင်းဒီအိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပေးထားမယ်ဆိုရင်ဒီအိုက်ဒီလိုက်အစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုသိလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုလိုပါတယ်ခင်ဗျ။
ဒီရက်ဓာတ်ရိုက်လေလှိုင်းအစည်းအဝေးတွေကိုအင်္ဂါနဲ့စနေညပိုင်းအစည်းအဝေးတွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလှိုင်းမှာပါဝင်ဆွေးနွေးလိုတဲ့ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုအမေရိကန်သမ္မတရွေးကောက်ပွဲဘက်ကိုအလှည့်ပေးပါမယ်။လက်တလောသမိုင်းဆောင်မျက်နှာတွေထဲမှာအဆိုးရွားဆုံးသမ္မတရွေးကောက်ပွဲလို့သတ်မှတ်ပြီးစိတ်ပြက်နေကြရတဲ့အမေရိကန်တွေအနေနဲ့လာမယ့်သတင်းသုံးသပ်ကြရွေးကောက်ပွဲပြီးတဲ့အခါမှာပဲတက်ပြင်းချနိုင်ကြတော့မှာပါ။တချို့လေ့လာသူတွေကတော့2016သမ္မတရွေးကောက်ပွဲပြီးကိုမျှော်ကြည့်နေကြပါပြီ။နိုဝင်ဘာလ၈ရက်နေ့မှာဘသူပဲနိုင်နိုင်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကိုအုပ်ချုပ်ဖို့ဆိုတာကတော့မလွယ်လာပါဘူး။သတင်းတောက်မဲလ်အာစီကာရဲ့သတင်းပေးပို့ချက်ကိုကိုငင်းချန်ကပြောပြပေးမှာပါရှင်။
သမရလောင်းစကားစစ်ထိုးပွဲတွေကလည်းပြီးဆုံးသွားပြီမို့အခုအချိန်မှာအမေရိကန်တွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုရွေးဖို့ပဲကြံပါတော့တယ်။ဒါပေမဲ့သမရလောင်းတွေအကြားအလွန်ကွဲပြားတဲ့ခြားနားမှုတွေနဲ့အပြင်းထန်ထိုးနှက်ခဲ့မှုတွေကြောင့်နောင်တက်မဲ့သမရအနေနဲ့ရှင်းပြစရာတွေအများကြီးပါ
။ Very simply, elections have consequences.
ရှင်းရှင်းလေးပါရွေးကောက်ပွဲတိုင်းမှာအကျိုးဆက်ရှိပါတယ်။ဒါတွေကအမေရိကန်ပြည်သူတွေနဲ့အကြမ်းမင်းစာချုပ်ချုပ်တဲ့သဘောပါပဲ။မဲဆယ်စီယုံရင်ကာလာမှာပြောထားသမျှတွေကိုမဲဆန္ဒရှင်ပြည်သူတွေကအတည်ယူပြီးတော့သမ္မတကိုလုတ်ခိုင်းတာပ
ါဒေါ်နယ်ထရမ့်အနေနဲ့သမ္မတအဖြစ်အရွေးခံရမယ်ဆိုရင်မက္ကဆီကိုနဲ့အမေရိကန်အကြားတိုင်းဆောင်မဲ့တကယ့်ကုန်ကြဆေးကိုထုတ်ပြရမယ်လို့သမ္မတဟောင်းဘေးကလင်တန်ရဲ့အကြံပေးဖြစ်ခဲ့သူဘေးဂယ်စတန်ကပြောပါတယ်တိုင်းကဒေါ်လာ12ဘီလီယံလောက်ကုန်ကြမယ်လို့ထရမ့်ကပြောထားပေမဲ့တီးကြလွတ်လပ်တဲ့အဖွဲ့တစ်ခုကတော့ဒေါ်လာဘီလီယံ40လောက်ကုန်ကြမယ်လို့ခန့်မှန်းပါတယ်ကုန်ကြစည်ကိုမက္ကဆီကိုနိုင်ငံကပေးရမယ်လို့ထရမ့်ကပြောထားပေမဲ့လေးလာသူတွေကတော့ဒါဟာမဖြစ်နိုင်ဘူးလို့ပြောပါတယ်။ဒီလိုပဲဟီလာရီကလင်တန်သာသမ္မတဖြစ်လာခဲ့ရင်သူ့လုံးမဲ့အစီအစဉ်တွေကိုရှင်းပြရပါလိမ့်မယ
်။
သူပြောထားတာကကလေးတွေနဲ့ပတ်သက်တဲ့မိသားစုစီမံကိန်းတွေပါ။အခြေခံအဆောက်အအုံကိစ္စတွေလည်းပြောထားပါတယ်။လူဝင်မှုကြီးရေးမူဝါဒတွေကိုလည်းပြည့်စုံအောင်ပြုပြင်မယ်လို့ပြောထားပါတယ်။ဒါတွေအကုန်လုံးသူတဝန်ကြီးဖြစ်တယ်ဆိုပြီးတော့အမေရိကန်ပြည်သူတွေကမျှော်လင့်ထားမှာပါ
။ဒါပေမဲ့ပြည်ထနာကဒီအစည်းအဝေးကိုဘယ်ကပတ်စံနဲ့ထောက်ပံ့မလဲဆိုတာပါ။ဘ ഹു အစိုးရဘတ်ဂျက်စောင့်ကြည့်ရေးဗမ်မလိုက်ကော်မတီ CRFB ဥက္ကဋ္ဌကအခုလိုပြောပါဗျာ။
Donald Trump for instance
Donald Trump ကလူမှုဖူလုပ်ရေးအစီအစဉ်တွေဖြစ်တဲ့ Medical နဲ့ Social Security ကိုဘာမှမပြင်ဘူးလို့ကတိပေးထားပါတယ်။ Hillary Clinton ကတော့ဒေါ်လာ2သိန်းခွဲအောက်ရတဲ့မိသားစုတွေအပေါ်အခွန်ငွေတိုးမကောက်ဘူးလို့အမှခံထားပါတယ်။အပြောကတော့ကောင်းပါတယ်။ဒါပေမဲ့ Clinton သူသုံးကျင်သလောက်သုံးမှုအတွက်တထေးတွေကိုပဲအခွန်တိုးကောက်လို့မရပါဘူး
။နောင်တက်မဲ့သမရအနေနဲ့စီးပွားရေးနှေးကွေးမှု American တွေအများစုစိတ်ထဲမှာမလုံမလဲဖြစ်နေသေးတဲ့အလောက်ကင်ကိစ္စတွေကိုခြံတွယ်ရပါမယ်လို့မက်ဂင်းနစ်ကပြောပါတယ်။လကစားဝင်ငွေတန့်နေတာ၊စင်ရချမ်းသာကွာဟလာတာတွေအပြင်အကျိုးဆက်အကြီးအမားဆုံးစီးပွားရေးစိန်ခေါ်မှုကြီးကတော့တဖြည်းဖြည်းတိုးလာနေတဲ့နိုင်ငံရဲ့ကျွေးမီကိစ္စပါ။ဒီနှစ်အကုန်မှာဒေါ်လာ20 trillion အထိရှိလာတော့မှာပါ
Hillary Clinton basically would keep the status quo.
Hillary Clinton ကအခုအခြေအနေတိုင်းဆက်ထိန်းထားမှာဖြစ်ပြီး Donald Trump ကတော့ပိုဆိုးအောင်လုပ်ပါလိမ့်မယ်။အမှတ်ဖြတ်ပြီးပေးမယ်ဆိုရင်တော့ Hillary Clinton ကရှေ့ကနေဦးဆောင်နေမှာဖြစ်ပေမဲ့နှစ်ယောက်စလုံးမှာကျမတို့မျှော်လင့်နေတဲ့အစီအစဉ်မျိုးမရှိပါဘူး။ဒါကြောင့်ပုံမှန်အတိုင်းဆိုရင်တော့ဘယ်သူမှအောင်မှာမဟုတ်ပါဘူး
။ Trump ရဲ့အစီအစဉ်ကကျွေးမီဒေါ်လာ5 trillion တိုးစေမှာဖြစ်ပြီးတော့ Clinton ကတော့ဒေါ်လာ200 billion တိုးစေမှာပါ။နှစ်ယောက်လုံးမှာတော့အစိုးရလုံငွေရောအောင်လုပ်မဲ့အစီအစဉ်မရှိပါဘူး။မျက်နှာပြက်စရာတွေနဲ့ပြည့်နှက်နေတဲ့ရွေးကောက်ပွဲရာသီနဲ့ထရမ့်ပြောတဲ့မယိုးသားတဲ့ရွေးကောက်ပွဲအပြီးမှာတော့မက်ဆန္ဒရှင်တွေရဲ့မယုံကြည်မှုတွေနဲ့လွှတ်တော်အတွင်ထိတ်တိုက်ရင်ဆိုင်ပိတ်ဆို့မှုတွေဟာနောင်တက်လာမဲ့အမေရိကန်သမ္မတအတွက်အကြီးဆုံးစိန်ခေါ်မှုတွေဖြစ်မှာပါခင်ဗျာ
။ကိုငိမ့်ချန်ပြောပြခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်တံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါပြီရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိလိုင်းဒိုမီတာ 24,32 နဲ့ 40 လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 နာရီကနေ 9:00 နာရီအထိတစ်ချိန်နေ့လယ် 12:00 နာရီကနေနေ့ခင်း 1:00 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 နာရီအထိအစီအစဉ်ကိုလိုင်းဒို 16, 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 နာရီအစီအစဉ်ပြီးပြီးချင်းည 10:00 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်ကာနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။မနက်9:00နာရီအထိနားဆင်ကြရမယ့်အစီအစဉ်တွေထဲမှာ American Indian 3 English သင်ခန်းစာ၊စီးပွားရေးကဏ္ဍမှာတော့မြန်မာလူငယ်စီးပွားရေးလုပ်ငန်းရှင်တွေရဲ့စိန်ခေါ်မှုတွေအကြောင်းနဲ့ပတ်သက်လို့
ဆုံးတီထွန်မှုလုပ်ငန်းတွေထိရောက်အောင်မြင်ဖို့အတွက်အချက်လက်တွေအများကြီးကပံ့ပိုးပေးရပါတယ်။သူ့ရဲ့ wide world ပေါ့နော် ecosystem ဆိုရဲဟာရှိရပါတယ်။ဆိုတော့သူကခြားပြသွားတာတော့
ပထမအကြိမ်မြောက်မြန်မာ entrepreneurship summit 2016ညီလာခံမှာစီးပွားရေးဆိုင်ရာမူဝါဒတွေအကြောင်းနော်ရှိုးဤထွန်ရဲ့ပြောပြချက်ကိုနားဆင်ကြရပါမယ်။ဒီလိုအစီအစဉ်တွေကမှတော့အခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြဲဥဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနှာစင်ရအောင်ပါရှင
်။အမေရိကန်ပြည်ထောင်စုကဒဏ်ခတ်ရေးယူပိတ်ဆို့မှုတွေဖိရှားလိုက်ပြီးတဲ့နောက်ပြည်ပကယင်းနှိမ့်နှံသူတွေဝင်ရောက်လာအောင်ဒေါ်အောင်ဆန်းစုကြည်ကကြိုးပမ်းလိုက်တဲ့အကြောင်း The Japan News ရဲ့စီးပွားရေးကဏ္ဍမှာဖော်ပြထားတဲ့ဆောင်းပါးကိုပြောပြရမယ်ဆိုရင်တော့အမေရိကန်သမ္မတဘရက်အိုဘားမားကဒဏ်ခတ်ရေးယူပိတ်ဆို့မှုတွေအလုံးလုံးလိုဖျက်ရှားပေးလိုက်ပြီးတဲ့နောက်သတင်းနှစ်ပတ်အကြာစနေနေ့မှာမြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကဥတွေရောင်းရရှင်းနေတဲ့မူပေါင်းထုတ်မတုံ့ရသေးတဲ့စီးပွားရေးနယ်ပယ်ကအခွင့်အလမ်းအလားအလာတွေနဲ့ပြည်ပကလာရောက်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်လိုက်ပါတယ်ဆိုပြီးတော့ရေးသားထားပါတယ်။လွန်ခဲ့တဲ့ဧပြီလအတွင်းအာဏာစတင်ရယူခြင်းကဆက်လို့နိုင်ငံရခြားရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေအတည်ပြုပေးဖို့အတွက်ကော်မရှင်တရက်ဖွဲ့ဖို့နှောင့်နှေးကြံ့ကြာနေတဲ့နိုင်ငံရဲ့အကြီးဆုံးမြို့တော်အတွင်းမှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေပေါ်တင်းတင်းကြပ်ကြပ်ကင်တွေဖို့ပိုးပြီးတော့စိတ်အားထက်သန်နေတဲ့စီးပွားရေးစီမံကိန်းတွေမှာအသေးစိတ်အချက်အလက်တွေမပါလို့စသဖြင့်ဒေါ်အောင်ဆန်းစုကြည်အစိုးရဘော်ဝေဖန်ပြောဆိုမှုတွေရှိနေခဲ့တယ်လို့ထောက်ပြရေးသားထားပါတယ်။ဆယ်စုနှစ်များစွာအတွင်းပထမအဦးဆုံးချိန်ကျင်းပတဲ့ဒီမိုကရေစီနှီးကြရွေးကောက်ပွဲအပြီးနိုင်ငံရေးအရပြောင်းလဲမှုတွေဖြစ်ပေါ်နေချိန်မနှစ်ကဒီလိုအချိန်ကာလမျိုးမှာနိုင်ငံရခြားကယင်းနှိမ့်နှံမှုဒေါ်လာတန်ပေါင်း2600လောက်ရရှိရာကနေဒေါ်လာတန်380လောက်သာဖြစ်ခဲ့တဲ့အဖြစ်အကြောင်းဒီလိုမျိုးဝေဖန်တာနေထွက်ပေါ်လာရတာဖြစ်တယ်လို့ရေးသားထားပါတယ်။စက်တင်ဘာလမှာတော့အပြောင်းလဲတွေတော်တော်မြန်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုအလစ်ပတ်တောရောက်ခဲ့ပြီးသမ္မတအိုဘားမားကစီးပွားရေးအရဒဏ်ခတ်အရေးယူပိတ်ဆို့မှုတွေဖိရှားလိုက်ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ကနိုင်ငံရခြားယင်းနှိမ့်နှံမှုဥပဒေနဲ့တခြားမရှိမဖြစ်လိုအပ်တဲ့စီးမင်းတွေပြတ်ထမ်းမှုကြိုးပမ်းခဲ့ပါတယ်။အစိုးရရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတဲ့အပေါ်ပြည်သူလူထုရဲ့ဝေဖန်တဲ့ကိုအမြဲတမ်းအလေးထားစောင့်ကြည့်နေတယ်လို့ဒေါ်အောင်ဆန်းစုကြည်ကတန်တမန်နေအလူရှင်နေပြည်ပကယင်းနှိမ့်နှံသူတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်။တိုးတက်အောင်မြင်တာကိုမြင်ရင်တဲ့နေရာမှာကျမတို့အစိုးရလောက်ဘယ်သူမှရှိလိမ့်မယ်မထင်ဘူးလို့ပြောကြားခဲ့တဲ့အကြောင်းဘာကြောင့်လဲဆိုတော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဒီမိုကရေစီစနစ်ထူထောင်တဲ့နေရာမှာအထောက်အကူဖြစ်လို့ပဲလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။မြန်မာကောင်းဆောင်ဟာနိုင်ငံအတွင်းပြည်ပယင်းနှိမ့်နှံမှုတွေမြင့်တင်ပေးဖို့အတွက်အရေးပါတဲ့တိုင်းပြည်တွေကိုတွားရောက်ခဲ့ပြီးဖြစ်တယ်လို့ရှေ့လက်ဆန်းပိုင်းမှာဂျပန်နိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။အစသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတင်ပြချင်တာကတော့မြန်မာနိုင်ငံအနောက်ဖက်နေဆက်တိုက်ခတ်မှုဘယ်သူလက်ချက်လဲဆိုတာကိုတုံ့တက်ရေးသားထားတဲ့ Eurasia Review ကဆောင်းပါးပဲဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့ကဓားတွေမှိန်နေအိမ်လုံးလက်နက်တွေခြင်ထားတဲ့လူ300ခန့်ဟာဘင်္ဂလားဒေ့ရှ်နေဆက်ရခိုင်ပြည်နယ်အတွင်းကနေကြားဆောင်ရဲစခန်းတွေကိုတိုက်ခတ်ခဲ့တဲ့အတွက်ရဲရရှိ9ဦးသေဆုံးပြီးတော့4ဦးဒဏ်ရာရရှိခဲ့ပါတယ်။မြန်မာအစိုးရကဒေသတွင်းရိုဟင်ဂျာမွတ်စလင်တွေရဲ့လက်ချက်ဆိုပြီးတော့အပြစ်ဖို့ခဲ့ပြီးရိုဟင်ဂျာတွေးစီညီညွတ်ရေးအဖွဲ့ RSO လက်ခွဲအဖွဲ့ဖြစ်တယ်လို့လည်းပြောပါတယ်။တိုက်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မှာစစ်တပ်ကတအိမ်တစင်းနေမင်းရှင်းလင်းရေးလုပ်ခဲ့ပြီးတော့တိုက်ခတ်မှုပြုလုပ်ခဲ့သူ30ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတုတ်တင်နိုင်ခဲ့တယ်လို့ပြည်ထရေးကထုတ်ပြန်ပါတယ်။တကယ်လို့သာတိုက်ခတ်မှုမှာရိုဟင်ဂျာတွေပတ်သက်နေတာမှန်ရင်တော့ကာလကြာချီအပြိနှိတ်ခံရတဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံမဲ့မွတ်စလင်တွေအနေနဲ့ပထမဦးဆုံးအကြမ်းဖက်မှုမှာပါဝင်ပတ်သက်လာတာဖြစ်မယ်လို့ရေးသားထားပါတယ်။အစိုးရဘက်ကပြောဆိုမှုအရတိုက်ခတ်မှုဟာအစ္စလာမစ်အကြမ်းဖက်အဖွဲ့ဖြစ်တဲ့အကွာမူမူဂျာဟစ်ဒင်AMM နဲ့လည်းပတ်သက်နေတယ်လို့ဆိုပါတယ်။မောင်တော့ area အတွင်းမှာရှိတဲ့ကြေးရွာငယ်လေးက Mr. Habib Duha ဆိုသူဟာ AMM အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပြီးတော့သူ့ကိုပါကစ္စတန်နိုင်ငံအတွင်းမှာတာလီဘန်တွေကလက်ကျင့်ပေးထားသူဖြစ်တယ်လို့လည်းအစိုးရကပြောပါတယ်။ စိုးရင်စရာကောင်းတာကတော့တက်ခိုက်ရေးသမားတွေလက်မှာပါသွားတဲ့လက်နဲ့အလက်90ကျော်နဲ့ခရမ်းမီးကြောက်1000ကျော်ဟာအနာဂတ်မှာနောက်ထပ်တက်ခတ်မှုတွေဖြစ်ပွားလာနိုင်တဲ့အခြေအနေဖြစ်တဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ
။ဥစ္စာမိုးဝေကောက်နှုတ်တင်ပြခဲ့တာပါရှင်။အခုနားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကပို့ချပေးထားပါတယ်ရှင်။
ဒီကိလ္လမနဲ့တင်ပြမယ် idiom အသုံးကတော့
poetic justice
ဖြစ်ပါတယ်စာလုံးပေါင်းက p o e t i c poetic က poetry ကဗျာဆိုတဲ့ဝဟာရကဆင်းသက်လာပြီး poetic က adjective နာမဝိသေသနဖြစ်ပြီးကဗျာဆန္ဒကိုဆိုလိုတာဖြစ်ပါတယ် g u s t i c e justice ကတော့တရားဥပဒေဆိုတော့စခွိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကဗျာဆန်ရဲ့တရားဥပဒေပေါ့ဒီအသုံးဆင်းသက်လာတာကတော့1688ခုနှစ်ကလို့ဆိုပါတယ်စာပေဝေဖန်ရေးသားသူလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်တဲ့ Thomas Reimer ဆိုသူကစတီထွင်ခဲ့တာလို့ဆိုပါတယ်သူကဘဝတရုတ်ဖို့ဇာလန်တွေရေးရမှာသူများမကောင်းချမ်းကိုအရင်ခံကိုအတက်ကိုပြန်ဆူးဆိုတဲ့ကျမတို့မြန်မာဆူရိုးအတိုင်းကျင့်ဝတ်သိက္ခာရှိတဲ့လူဟာသူရဲ့ဘဝတာယာဖြောင်ပြူးပြီးအချင်းပြည့်တဲ့လူကတော့သူ့အကုသူနဲ့သူခံရတဲ့သဘောမျိုးဇာလန်တွေကိုသူရေးလို့ရှိတယ်လို့ဆိုပါတယ်။ဆလိုတာကတော့ရတစာပေကတဲ့ဆင့်တရားဥပဒေနီလန်းတကျဖြစ်စေရမယ်ဆိုပြီးတော့ကြီးညွှန်းရေးသားလာတာပေါ့။ဒါကြောင့်မို့နေစဉ်ဘဝမှာစာရိတ္တကောင်းသူကဘဝကံကောင်းပြီးစိတ်နေစိတ်ထားမကောင်းသူမကောင်းကြံစီသူကသူ့ဘေးသူတွေ့တယ်ဆိုတဲ့သင်ခန်းစာပေးတဲ့သဘောမျိုးဖြစ်ရကို poetic justice ဆိုပြီးတော့ idiom အသုံးရရည်ညွှန်းပြောလာတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
Jane က Anne ဝင်ပြိုင်ခွင့်မရအောင်လိုက်ပိတ်ဖို့ကြိုးစားခဲ့တယ်ဒါပေမဲ့အဲ့ဒီပြိုင်ပွဲမှာပဲအနိုင်ရသူကแอนဆိုတော့ဒါဟာဂျိန်းတွေသူ့တိုက်နဲ့သူခံရတဲ့သဘောလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
သူများမကောင်းကြံလို့ကိုအရင်ခံဆိုတဲ့အဖြစ်မျိုးကို idiom အသုံးရဘယ်လိုပြောမလဲ
poetic justice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာအောင်မြင်တဲ့လူငယ်စီးပွားရေးလုပ်ငန်းရှင်တွေပေါ်ပေါက်လာရေးရည်ရွယ်ပြီးလူငယ်စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့မူဝါဒချမှတ်သူတွေငွေချေးနိုင်တဲ့ဘဏ်တွေနဲ့ငွေကြေးအဖွဲ့အစည်းတွေတွေ့ဆုံပေးတဲ့ပထမအကြိမ်မြောက်မြန်မာ Entrepreneurship Summit 2016ကိုအောက်တိုဘာလ22ရက်နေ့ကကျင်းပခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်အဖွင့်အမှားစကားပြောကြားခဲ့တဲ့အဲ့ဒီညီလာခံကို MYEA မြန်မာနိုင်ငံစုဦးတီထွင်စီးပွားရေးလုပ်ငန်းရှင်များအသင်းကကြီးမှုပြီး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးရေးစီမံကိန်းရဲ့အကူအညီပံ့ပိုးမှုနဲ့ကျင်းပပေးခဲ့တာပါ။ဒီညီလာခံမှာတင်သွင်းခဲ့တဲ့မူဝါဒစာတမ်းတွေပေါ်ပေါက်လာရေးအဖွဲ့ဝင် NOISHOEE ထွန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလှိုင်ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာမကြာသေးခင်စက်တင်ဘာ24ရက်နေ့ကမှအာဖရိကန်အမေရိကန်ပြတိုက်သစ်ဖွင့်လှစ်ခဲ့ပါရယ်ဝါရှင်တန်ကကွန်စတီကျူရှင်လမ်းမကြီးနဲ့အနောက်မြောက်အရက်က15လမ်းတောက်မှတိဆောက်ထားတဲ့ပြတိုက်ဟာဝါရှင်တန်မွန်နျူမန့်လို့ခေါ်ရတဲ့လွတ်လပ်ရေးကြောက်တန်ကြီးနဲ့လည်းလမ်းသာချပါရယ်ပြတိုက်တိဆောက်ထားတဲ့ဝါရှင်တန်ကအမျိုးသားရင်မြင်ရဲ့အရှိတ်ထိတ်မှာတော့ပင်မလွှတ်တော်အဆောက်ဦးအလဲမှာဝါရှင်တန်မွန်နျူမန့်နဲ့အနောက်ဘက်ဆုံးမှာတော့သမရအီဘရာဟင်လင်ကွန်အထိတ်မှတ်အဆောက်ဦးရှိပါရယ်
I want it why le baba wa wa chale mungo mo africa I want it why le baba wa wa chale mungo mo africa
ါရှင်တန်ဒီစီမှာပြရိုက်တွေအလုံးကိုမြို့သားရေမြင့်ဘေးတစ်ဖက်တစ်ချက်စီမှာအရှိနဲ့အနောက်တန်းစီပြီးတော့တိဆောက်ထားတာကြောင့်လာရောက်လေ့လာသူတွေအနေနဲ့တနေရာကနေတနေရာကိုကူးသွားဖို့အဆင်ပြေလွယ်ကူပါတယ်။၁၉ခုမြောက်အခုနောက်ဆုံးဖွင့်လှစ်တဲ့ African American ပြရိုက်ကတော့မြို့သားရေမြင့်အလေလောက်မှာရှိပါတယ်။စက်တင်ဘာ23ရက်နေ့ကနေ25ရက်နေ့အထိ3ရက်ကြာပျော်ပွဲရှင်ပွဲအခမ်းအနားတွေနဲ့ African American ပြရိုက်ကိုဖွင့်လှစ်ခဲ့တာပါ။အများပြည်သူတွေကြည့်ရှုဖို့အတွက်တော့စက်တင်ဘာ24ရက်နေ့ကစတင်ပြီးတော့ခွင့်ပြုခဲ့ပါတယ်။အသင်းဝင်ပေါင်း3000လောက်ရှိတဲ့ဒီပြရိုက်မှာ African American တွေရဲ့သမိုင်းရင်ကျေးမှုနဲ့စိုင်းတဲ့ပစ္စည်းပေါင်း 38,000 လောက်ပြသထားပါတယ်။Won't you help to sing these songs of freedom? Was all I ever had. Redemption song. Redemption song.ဒါကတော့ပြရိတ်ဖွံ့ဖွဲနေမှာအန်ဂျလီကေရှိုတီဆိုသွားတာပါအာဖရိကတိုက်ဘန်နင်းနိုင်ငံမှာမွေးဖွားတဲ့ကေရှိုဟာရိုးရာသချင်းတွေကိုအလေးထားတဲ့ဂရမ်မီဆုပိုင်ရှင်လည်းဖြစ်ပါတယ်အသက်6နှစ်အရွယ်ကလေးကမိခင်နဲ့သချင်းစတင်တီဆိုခဲ့တာဖြစ်ပြီးပြင်သစ်နိုင်ငံမှာဂီတပညာစီးပူခဲ့ပါတယ်သူဟာ UNICEF ရဲ့စေတနာဝန်ထမ်းတန်တမန်တဦးဖြစ်ပြီးတော့အာဖရိကနိုင်ငံတွေတော်တော်များများကိုလည်းတွားရောက်ခဲ့ပူပါတယ်1950ခုနှစ်လောက်ကနေ1990ခုနှစ်ကာလတွေအတွင်းကပစ္စည်းတွေကိုပြသထားတာမှာကျဲသည်ပို့စကတ်လက်နေဆက်ကအစဒီဆောက်စာရုံးတွေကစလို့ဓာတ်ပုံတွေလည်းပြသထားပါတယ်ဒီသမိုင်းဝင်ပစ္စည်းတွေကိုအမေရိကန်မိအောင်စုတဝန်းကနေစုဆောင်းထားတာဖြစ်ပြီးတော့တကယ်လို့အဲ့ဒီလိုသမိုင်းဝင်ပစ္စည်းတွေလှူဒန်းကျင်နေဆိုရင်တော့ပြရိုက်ကိုဆက်သွဲပြီးလှူဒန်းနိုင်ပါတယ်ဒါပြင်ကာလအပိုင်းခြားအလိုက်ထူးခြားဖြစ်စဉ်တွေနဲ့အာဖရိကန်အမေရိကန်တွေရဲ့သမိုင်းမှာထူးချွန်ပြောင်ပြောက်တဲ့လူပုဂ္ဂိုလ်တွေအကြောင်းလေးဖော်ပြထားပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်သူအခွင့်အရေးအလုပ်သမားနဲ့လူအခွင့်အရေးဆိုင်ရာလှုပ်ရှားသူကယ်လီဖိုးနီးယားပြည်နယ်ကFrance Elbria အကြောင်းလဲပါဝင်ပါတယ်1920ခုနှစ်အသက်20ကျော်အရွယ်မှာ Alabama ပြည်နယ်ကနေ California ပြည်နယ် Berkeley မြို့ကိုပြောင်းလာပြီးတော့ဘဝရည်တည်ရေးအတွက်သူနာပြုအဖြစ်အလုပ်လုပ်ကင်တယ်လို့တစ်ဖက်မှာလဲလူမှုအတိုင်းဝိုင်းအတွက်လူခွင့်လှုပ်ရှားမှုတွေကိုစတင်လုပ်ကင်လာပါတယ်1939ခုနှစ်မှာတော့ Elbria ဟာ Berkeley မြို့ကောင်စီဝင်အဖြစ်ဝင်ရောက်ရွေးချယ်ခံရသူပထမဆုံး African American အမျိုးသမီးတစ်ယောက်ဖြစ်လာပါတယ်။1940ခုနှစ်အရောက်မှာတော့လူမဲအမျိုးသားတွေရဲ့လုပ်ငန်းခွင်အခွင့်အရေးအတွက်တောင်းဆိုတိုက်ပွဲဝင်ပေးမယ့်အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းခိုင်ဇာတင်မောချင်းကနေအလုပ်ထုတ်ခံရပြီးတဲ့နောက်မှာတော့အလုပ်ပြန်ရဖို့အတွက်တိုက်ပွဲဝင်ခဲ့ရမှာအနိုင်ရပြီးတော့ကုမ္ပဏီရဲ့ Richmond တင်မောချင်းမှာပြန်လည်အလုပ်လုပ်ခွင့်ရခဲ့ပါတယ်။အဲ့ဒီတင်မောချင်းမှာသူကပထမဆုံးလူမဲအမျိုးသမီး welding အတတ်ပညာရှင်တဦးလည်းဖြစ်လာပါတယ်။1989ခုနှစ်သူမကွယ်လွန်ငယ်နှစ်ပိုင်းတွေမှာတော့ Elbria ဟာတက်ကြီးရွယ်အိုတွေနဲ့မတန်ဆွမ်းသူတွေရဲ့အခွင့်အရေးအတွက်တောင်းဆိုလှူချသူတဦးဖြစ်ခဲ့ပါတယ်။Not a sign of love between you and me, but a song of love for all humanity. Where's our love song? I desperately need a song of love.African American ဂီတပါရမီပညာရှင် Steven Wonder ပြရိုက်ဖွံ့ဖွဲအခမ်းအနားမှာတည်ဆူသွားတာပါ DJ Dizzo တေးဂီတထုတ်လို့ရေးလုပ်ငန်းတွေလုပ်ကမ်းပြီးတော့ Grammy ဆုတွေအချိန်ချင်းရခဲ့တဲ့ Wonder ဟာမွေးကလေးကအမြင်အာရုံချို့တဲ့သူပါအောင်မြင်တဲ့ African American ဂီတပညာရှင်တွေပြရိုက်ဖွံ့ဖွဲအခမ်းအနားတက်ရောက်ဖို့ဖိတ်ကြားခဲ့တာမှာသူလည်းပါဝင်ပါတယ် Desperately needed words of ကြမ်းမှာပြသထားတဲ့ထဲမှာ1929ခုနှစ်ကမစ္စဆီပီမြစ်ရေကြီးတဲ့အကြောင်းလဲပါဝင်ပါတယ် ဘဟိုအီလီနွိုက်မြေထားကုမ္ပဏီကနေအမေရိကန်တမိုင်းမှာအစိုးရဆုံးရည်ကြီးမှုကိုမှတ်တမ်းတင်ရကူးထားတဲ့ပုံတွေကိုပြသထားပါတယ်မစ္စစ်ဆပီမြေကြောင်းတစ်လျှောက်ဖောက်လုပ်ထားတဲ့မြေထားလန်းကမြို့တွေရွာတွေအလုံးမှာရည်ကြီးမှုကြောင့်ပျက်စီးခဲ့တဲ့နေအိမ်အဆောက်အဦတွေကိုရိုက်ကူးပြသထားပါတယ်1926ခုနှစ်နွေရာသီကာလအတွင်းမှာမစ္စစ်ဆပီမြေဝန်းမှာမိုးအကြီးကျယ်ရွာသွန်းတာကြောင့်ရည်ကြီးရေရှင်ခဲ့ပါတယ်ဒါပေမဲ့လည်းမြေရေဟာ1928ခုနှစ်ဩဂုတ်လအထိတော့ပြန်ပြီးတော့မကျပါဘူးအာဖရိကအမေရိကန်တွေရဲ့ဘဝတမိုင်းကြောင်းနဲ့ရည်ကြီးမှုဖြစ်စဉ်တွေကိုပြသထားတဲ့ဒီပြလိုက်တိဆောက်ဖို့2003ခုနှစ်မှာလွှတ်တော်ကခွင့်ပြုပေးတာပါစက်တင်ဘာလ24ရက်နေ့ကပြလိုက်ဖွင့်ပွဲကိုသမ္မတဘရက်အိုဘားမားနဲ့ဇနီးမစ်ရှယ်အိုဘားမားသမ္မတဟောင်းဂျော့ချ်ဒဘလူးဘုရှ်နဲ့ဇနီးလော်ရာဘုရှ်တို့အပြင်အထင်ကရခေါင်းဆောင်တွေပြည်သူ့အခွင့်အရေးတိုက်ပွဲဝင်ခဲ့တဲ့အာဖရိကန်အမေရိကန်လူမဲခေါင်းဆောင်တွေအမှုပညာရှင်တွေတက်ရောက်ပါတယ
် TodayAs so many generations have before, we gather on our national mall to tell an essential part.
ဒီရင်ကမျိုးဆက်တွေလိုပါပဲကျွန်တော်တို့ဒီကနေ့အမျိုးသားရင်မြန်မာလာစုကြပြီးအမေရိကန်သမိုင်းမှာဖြစ်ပွားခဲ့တဲ့အထင်ကရဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းကြည့်ကြပါတယ်ဒီကနေ့တည့်ရက်သေးတာမဟုတ်ပဲအမြဲအမှတ်ရသွားမှာဖြစ်ကြောင်းလဲသမရဘရိတ်ဥပမာကပြောသွားတာပါပြရိုက်ကိုလာကြည့်ခြင်းတွေအတွက်တော့ဝင်ခွင့်လက်မှတ်လိုအပ်ပါတယ်။အွန်လိုင်းကနေတဆင့်လဲဝင်ခွင့်လက်မှတ်ရနိုင်ပြီမဲ့ဖွင့်ငါစားပြရိုက်ဖြစ်တာကြောင့်2018ခုနှစ်ကုန်ပိုင်းအထိလာရောက်ကြည့်ရှုမဲ့သူတွေပြည့်နေနေပါပြီ။ဒါပေမဲ့လည်းပြရိုက်ကိုတရိုက်လာပြီးတော့ဝင်ခွင့်လက်မှတ်ယူတခါတည်းဝင်ရောက်ကြည့်ရှုနိုင်တယ်လို့ဒီပြရိုက်ရဲ့ website မှာဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလင်အမေရိကန်တခွင်ဖြစ်ပါတယ်။အာဖရိကန်အမေရိကန်တွေရဲ့တမိုင်းယဉ်ကျေးမှုနဲ့ဆိုင်တဲ့အကြောင်းအရာတွေခင်ချင်းပြတာထားတဲ့အမျိုးသားပြတိုက်တစ်ကိုဝါရှင်တန်ဒီစီမှာဖွင့်လှစ်လိုက်တဲ့အကြောင်းပြောပြပေးသွားတာပါ။အခုနောက်ကကိုဇော်ဝင်းလှိုင်ရဲ့စီးပွားရေးစီစဉ်ကိုထုတ်လွှင့်ပေးဖို့ပြောထားခဲ့ပေမဲ့စပိုက်စာယာချိုရင်ချက်ကြောင့်အတန်ဖိုင်မှားယွင်းထုတ်လွှင့်ခဲ့တာကိုအမှုညွတ်တောင်းပန်ပါတယ်ရှင်။အခုကိုဇော်ဝင်းလှိုင်ရဲ့စီးပွားရေးအစီအစဉ်ကိုစူးစမ်းပြီးတော့ထုတ်လွှင့်ကြည့်ပါဦးမယ်။
ပထမဦးဆုံးမြန်မာနိုင်ငံစုဒီချွေလုပ်ငန်းရှင်များအတင်းရဲ့ဒီ summit ပေါ့နော်ထိပ်သီးစည်းကမ္ဘာမှာပါဝင်ဖြစ်ခဲ့ရတဲ့အဓိကအကြောင်းရင်းကတော့ဒီ summit မှာဟိုအဓိကတင်ပြခဲ့တဲ့ white paper ပေါ့နော် white paper ဆိုလို့ရှင်တာကတော့ဒီမြန်မာနိုင်ငံမှာစုဒီချွေလုပ်ငန်းရှင်များကိုရဲ့အခန်းကဏ္ဍအရေးကြီးပုံကိုမြန်မာထုတ်ပြပြီးတော့ပြီးတော့မှဒီအစုံဒီချွေမျိုးနဲ့ပတ်သက်တဲ့မူဝါဒကောင်းမှုပေါ်လာအောင်အစိုးရကိုတင်ကြခြင်းနဲ့အတွက်ကြောင့်မူရေး white paper ပေါ့နော်အဲ white paper မှာကျမကဒီပြီးခဲ့တဲ့ဟို၄-၅လတာကာလမှာပါဝင်ခဲ့ရဖြစ်ပါတယ်ကျမအနေနဲ့ကတော့ USAID ဖက်ကနေပါဝင်တာပေါ့နော်ဒီ paper ကတော့ USAID နဲ့အာဒီမြန်မာ Young Entrepreneur Association MYEA နဲ့ပူးပေါင်းပြီးတော့ရေးတဲ့ paper ဖြစ်ပါတယ
်အခုကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်ဒီနေပြည်တော်မှာကျင်းပတဲ့အခမ်းအနားမှာဆိုရင်ဒေါက်တာဆန်းစုကြည်ဟာလူငယ်တွေရဲ့အခမ်းအနားကဘလောက်အရေးကြီးတဲ့အကြောင်းလူငယ်တွေအနေနဲ့ဒီခေါင်းဆောင်မှုတင်နန်းတွေကိုတတ်နိုင်သလောက်တက်ကြဖို့ရတဲ့အခွင့်အရေးကိုမိမိရဆုတ်ကန်ပြီးလှုပ်ဆောင်ကြဖို့လူငယ်တွေရဲ့အခမ်းအနားအရေးကြီးပုံသူအလေးပေးပြီးပြောရတယ်လေမြန်မာနိုင်ငံမှာရှိနေတဲ့လူငယ်တွေဟိုပေါ့ဒီစွန့်ဦးတီတီစီးပွားရေးလုပ်ငန်းရှင်ရဲ့လို့ဖြစ်လာအောင်သူတို့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလေးတွေလုပ်နိုင်အောင်ပါရီများကျွန်တော်တို့မြေတောင်မြောက်ပေးဖို့လိုနေတယ်လေဘယ်အခန်းကဏ္ဍတွေမှာများအားနေချက်အားသာချက်တွေရှိတာကိုတွေ့မိပါလေဗျ
။အော်ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့အခုဒီဟို publish လုပ်ထားတဲ့ white paper မှာလည်းရေးထားပါတယ်ဒါလည်းဒီ Boston မှာရှိတဲ့ Boston College က Professor Eisenberg ရဲ့ model ပေါ့နော်ဒီ entrepreneurs ဒီစုပ်ဦးတည်ထွင်မှုလုပ်ငန်းတွေအောင်မြင်ထောက်အောင်မြင်ဖို့အတွက်အချက်လက်တွေအများကြီးကပံ့ပိုးပေးရပါတယ်သူရဲ့အဝိုင်းအဝန်းပေါ့နော် ecosystem ဆိုရဲဟာရှိရပါတယ်ဆိုတော့သူကချပြသွားတာတော့6ခုပေါ့နော်အဓိကနောက်ပထမတစ်ခုကတော့ market ပေါ့နော်မစည်းကွက်နဲ့ access ရှိနိုင်ရမယ်ပြီးလို့ရှိရင် finance new activity meeting တွေရရှိနိုင်ရမယ်နောက်ပြီးတော့လူသားအရင်းမြစ်နောက်ပြီးတော့မှ culture ပေါ့နော်ဒီ entrepreneurship ကိုဟိုပံ့ပိုးတဲ့ culture မျိုးရှိရမယ်ပြီးလို့ရှိရင် support networkသော support network ဆိုတဲ့အခါမှာလည်းအမျိုးရှိရပါတော့။ဥမာ business association တော့၎င်းလိုအပ်တဲ့သင်တန်းတွေပေးရတော့၎င်းအဲ့လိုမျိုးပေါ့နော်။နောက်ဆုံးတစ်ခုကတော့အစိုးရရဲ့ government policy ရှိရပါတယ်။အဲ့6ချက်ပေါ့နော်။ဒါကတော့
ဒီ professor Eisenberg ကနေပြီးတော့ရှင်းပြထားတဲ့အချက်ပေါ့နော်သူကတော့ဒီအဆုံးအတီထွေးမှုနဲ့ပတ်သက်လို့ရှိရင်ဟိုကဘာကျော်ဟိုလူခေါင်းနဲ့ပညာရှင်တို့လည်းပြောလို့ရပါတော့အဲ့ဒီရဲ့ဟိုမှာအခြေခံပြီးတော့ကျွန်တော်တို့ကဒီ white paper ကိုရေးထားတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာရှိတဲ့ဒီအခြေအနေကိုအဲ့ဒီကဏ္ဍ6ခုမန္တန်ကြီး6ခုကနေပြီးတော့မှကျွန်တော်တို့ကလူပေါင်းများစွာပေါ့နော်ဟိုကုမ္ပဏီပေါင်းအဲ365ကိုစက်တန်းကောက်တယ်ပြီးတော့မှအင်တာဗျူးပေါင်းရနဲ့ချီပြီးတော့လုပ်ပြီးတော့မှကျွန်တော်တို့ကဒီဟာကို publish လုပ်ခဲ့ရပါ။ဒါကတော့ team effort ပါဟိုကျွန်မတယောက်တည်းကိုဆိုလိုတာမဟုတ်ပါဘူး။ဒီ MYE ရဲ့ team နဲ့ကျွန်တော်တို့ဒီဘက်က USAID ကနေပြီးတော့ support လုပ်တဲ့ team နဲ့အားလုံးဝိုင်းပြီးတော့လုပ်ခဲ့ကြတာပါဆက်
ကျွန်တော်တို့ဒီအခမ်းအနားကိုတက်တဲ့သူတွေကိုမေးကြည့်တော့ပေါ့နော်ဒီအခမ်းအနားကိုတက်လာကြတဲ့လူငယ်တွေပေါ့နော်လူငယ်တွေကစီးပွားရေးစပြီးလုပ်နေကြတဲ့သူတွေကုမ္ပဏီလေးတွေစပြီးတော့အခုစလုပ်နေကြတဲ့လူငယ်တွေကိုဟိုသူတို့အတွေ့အကြုံမေးကြည့်တဲ့အခါကျတော့တကယ်လက်တွေ့မှာစီးပွားရေးလုပ်တဲ့အခါကျဗားရိတ်ခက်ခဲရှိတယ်လေဒီအခမ်းအနားမှာရောလူငယ်တွေရဲ့ဟိုဟာတွေပေါ့နော်စိုးရိမ်မှုတွေ concern တွေအပေါ်မှာဒီတစ်ဖက်ကအစိုးရဘိုင်းအာဏာရှိတဲ့သူတွေဘိုင်းရဲ့တုံ့ပြန်မှုကဘယ်လိုရှိလဲသူတို့အားရတဲ့အချက်တွေအများကြီးရှိသလိုအားမလို့အားမရရှိတဲ့အချက်တွေလည်းရှိတယ်ဥပမာစီးပွားရေးလုပ်ချင်တဲ့လူငယ်တွေအနေနဲ့ဟိုဟာပေါ့နော်ငွေချိနိုင်တဲ့ဟိုဟာပေါ့အနေထားဟို environment တိတ်မရှိတဲ့အနေထားမျိုးတွေပေါ်မှာသူတို့နောက်ပြီးတော့ဒီအခွန်ကောက်တဲ့ကိစ္စတွေမှာသူတို့အစိုးရဘက်ကအော်လှုပ်ဆောင်ချက်တွေသူအားမရတာတွေရှိသလိုတစ်ဖက်မှာလည်းဒီနေပြည်တော်မှာလုပ်တဲ့အခမ်းအနားမှာဆိုလို့ရှိရင်အစိုးရဘက်ကလူတွေဒီဟိုတိပေါ့နော် workshop တွေမှာတက်တာရှိပြီမဲ့လဲသူတို့ရဲ့တုံ့ပြန်မှုတွေအပေါ်တချို့အားမရကြဘူးပြောတယ်ဆိုတော့ဒီဟာကရောဘလောက်အထိများကျွန်တော်တို့လက်တွေ့မှာဒီအခုလိုမျိုးဒီလူငယ်တွေမြေတောင်မြောက်ပေးတဲ့အစီအစဉ်တွေဟာဒီအခုမတ်နော်ရှိုးတို့တင်ထားတဲ့ဟိုဟာပေါ့နော် white paper နဲ့ဘလောက်ตัวเล็ดတွေကိုထင်ဟမှုရှိတယ်လေအစိုးရဘက်ကတုံ့ပြန်မှုအောင်ဒီပုံမှာဘယ်လိုရှိပါလဲဗျအ
ဲဒါကတော့ဒီလိုရှိရပါတော့ဒါကလည်းပထမဦးဆုံးဆမ်မစ်ဖြစ်တယ်ဆိုတော့ကျမတို့ကဒီစစ်ဆက်အများကြီးပြောစရာစကားတွေအများကြီးပြောစရာရှိတဲ့အနေအထားကိုပထမဦးဆုံးထိလန်းလန်းပေးတဲ့အနေအထားလောက်မှာတော့ရှိပါတယ်ဆိုတော့ဒီနိုင်ငံတော်ခေါင်းဆောင်တွေအစိုးရရရှိတွေကလည်းအမှန်ကတော့အရင်အလုပ်များနေပါတယ်ဒီနေ့ကိုရဖို့အတွက်တောင်မှတော်တော်လေးခေခေဒီ MYE ရကနေပြီးတော့ခေခေအကျိုးသားချက်ရလို့ကျွန်မသိပါတယ်အစတော့ကနိုဗ ెంబ ာ၁ရက်နေ့လုပ်ဖို့အကုန်လုံးကြေညာထားပြီးပါပြီဒါပေမဲ့လူကြီးတွေကဒီနေ့ပဲအဆင်ပြေရဆိုတော့ကျွန်မတို့ကအဲ့လိုမျိုးသေးရလောက်ဟိုရှေ့တိုးပြီးလုပ်တဲ့အတွက်ကြောင့်မို့တခြားဘူဖေပေါ်ကိစ္စရောတခြားပြင်ဆင်တဲ့ဟာတွေအားလုံးဟောပေါ့နော်အလို့တကြီးလုပ်ခဲ့ရပြီမဲ့လည်းအောင်မြင်တော့ပြီးဆုံးသွားပါတယ်ကျွန်မထင်တယ်ဒီဟိုလက်ရှိအခြေအနေမှာလက်ရှိကြိုးစားမှုနဲ့လက်ရှိဟိုအခြေအနေမှာပေါ့နော်အဲဒီဟာတော့အကောင်းဆုံးရလက်လို့ပဲမြင်ပါတယ်ဒါပေမဲ့ဒါတော့ပထမအခြေလမ်းပဲရှိပါသေးတယ်ဒီနောက်လျှောက်မှလည်းပြောခဲ့ပါတယ်ဒီဟာပထမအခြေလမ်းဆက်ပြီးတော့မှဒီအစိုးရနဲ့ဟိုဟာပေါ့နော်စီးပွားရေးလုပ်ငန်းရှင်တွေအဲတခြားသက်ဆိုင်ဒီအဖွဲ့အစည်းတွေအားနေပြီးတော့ dialogue တွေဆက်လုပ်ဖို့လိုပါတယ်အစိုးရကချမှတ်တဲ့ policy တွေကလည်းတကယ်လက်တွေ့အဲစီးပွားရေးလုပ်ဆောင်နေတဲ့လူတွေရဲ့ဟိုကမလက်တွေ့လောက်ဆောင်မှုလုပ်ငန်းတွေပေါ်မှာထိဟပ်ဖို့လိုပါတယ်လို့ကျွန်မမြင်ပါတယ်
ဟုတ်ကဲ့ဒီဟာဆိုလို့ရှိရင်ဒါဆိုရင်နောက်မှဒီလိုမျိုးအလားတူပေါ့နော်ဆက်ဟိုပါစီဝဘွဲတွေလုပ်ဖို့လည်းအစီအစဉ်ရှိတယ်ပေါ့အဲ့ဒီတော့လားခင်ဗျဟု
တ်တယ်ရှင်ဟုတ်တယ်ဆိုကျွန်မတော့ MYE ကိုစားတော့ပြောလို့မရဘူးပေါ့နော်ဒါမဲ့လည်းအဲဒါတော့ first ဖြစ်တဲ့အတွက်ကြောင့်မလို့နောက်နှစ်တွေမှာလည်းဆက်လုပ်ဖို့နောက်ပြီးတော့နောက်နှစ်တွေမှာလည်းအခုလိုပဲဒီဟိုစာတမ်းပြုစုပြီးတော့ပေါ့နော်စနစ်တကျစာတမ်းပြုစုသူတည်တနာလုပ်စာတမ်းပြုစုပြီးတော့မှဒီဟိုဟိုစာတမ်းတွေထုတ်သွားဖို့ရှိပါတယ်။အဖြစ်လဲဆိုရင်အရင်တုန်းကဆိုလို့ရှိရင်ဒီ policy တွေက ad hoc ဖြစ်ခဲ့တာများတယ်ပေါ့နော်။ဒီဟိုဘယ်လို community data ဒီမြန်မာပြည်တော်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုတခြား live interview လုပ်ပြီးတော့မှသူတို့ရဲ့အခက်အခဲတွေသူတို့ရဲ့မျှော်မှန်းချက်တွေဘာတွေရှိလဲဆိုစနစ်ကြအဲ့လိုမျိုးပြုစုထားတာရဲ့လို့အဲ့လိုမျိုးမရှိဘူးပေါ့နော်။ဆိုတော့ဒါပထမအဆုံးချိန်ဖြစ်တယ်ဆိုတော့အဲနောက်နေ့တွေမှာဒီထက်ပိုကောင်းတဲ့အဲစစ်တမ်းပြုစုခြင်းနဲ့ interview လုပ်ခြင်းနဲ့အဲဒီပြုလုပ်သွားဖို့ရှိပါတယ်။
ကိုဇဝင်းလိုင်ရဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကမ္ဘာပေါ်မှာရှိနေကြတဲ့လူပေါင်းတန်းတထောင်ဒါမှမဟုတ်ခုနှစ်ယောက်မှတစ်ယောက်ဟာလျှစ်လျူရှုခံထားရတဲ့အပူပိုင်းဒေသဆိုင်ရာယောဂအနည်းဆုံးတစ်မျိုးကိုခံစားနေကြရပါတယ်။ NTD လို့ခေါ်တဲ့လျှစ်လျူရှုခံထားရတဲ့အပူပိုင်းဒေသဆိုင်ရာယောဂါတွေဟာနာတာရှည်ခံစားရတဲ့ယောဂါမျိုးတွေဖြစ်ပြီးတန်ရှင်းတဲ့မိင်္ဂလာစနစ်တန်ရှင်းတဲ့တောက်သုံးရည်မရရှိတဲ့နေရာတွေနဲ့လွယ်လွယ်ကူကူဆေးဝါးကုသမှုမရနိုင်တဲ့နေရာတွေမှာအဖြစ်များပါတယ်။ NTD ယောဂါတွေကြောင့်အမြင်အာရုံဆုံးရှုံးရသူတွေကိုယ်လက်မတန်ဆွမ်းဖြစ်သွားသူတွေခန္ဓာကိုယ်ပုံစံပြတ်သွားသူတွေနဲ့အသက်ဆုံးရှုံးမှုတွေအထူးဖြစ်နေတာရာစုနှစ်နဲ့ချီရှိနေပြီးတဦးတယောက်ချင်းကိုသာမကလူမှုအတိုင်းအဝိုင်းတစ်ခုလုံးကိုပါထိခိုက်စေပါတယ်။ကလေးငယ်တွေအနေနဲ့တည်ယူလေ့လာနိုင်မှုကိုထိခိုက်စေသလိုအရွယ်ရောက်ပြီးသူတွေဆိုရင်လည်းအလုတ်လောက်ကိုင်နိုင်မှုကိုထိခိုက်တဲ့အတွက်ဆင်းရဲတန်တရားကိုဖြစ်စေပါတယ်။တကယ်တော့လျှစ်လျူရှုခံထားရတဲ့အပူပိုင်းဒေသဆိုင်ရာယောဂါတော်တော်များများဟာကုသကာကွယ်နိုင်တဲ့ယောဂါတွေဖြစ်ကြပြီးတချို့ဆိုရင်ဈေးမကြီးတဲ့ဆေးဝါးတွေနဲ့တင်ကုသပျောက်ကင်းနိုင်ပါတယ်။ဒါကြောင့်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကလွန်ခဲ့တဲ့10နှစ်ကစလို့ NTD ယောဂါဖြစ်ပွားနေသူတွေကိုကုသပေးနိုင်ဖို့အစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုအစီအစဉ်ကိုစတင်ခဲ့ပါတယ်။တန်ရှင်းမိင်္ဂလာစနစ်တွေဖြစ်အောင်လုပ်ပေးတာယောဂါကာကွယ်ရေးနဲ့ဆေးတိုက်ကျွေးတဲ့အစီအစဉ်တွေကြဲကြဲပြန့်ပြန့်လုပ်ပေးတာမျိုးနဲ့ယောဂါကူးစက်မှုကာကွယ်ရေးတွေကိုဆောင်ရွက်ခဲ့ပါတယ်ဒီလိုလုပ်တဲ့နေရာမှာဗြိတိန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာန Conrad Hilton Foundation Elizabeth ဘီယမာကြီးရဲ့ဆင်ရတုရန်ပုံငွေအဖွဲ့တို့အပြင်တခြားပရဟိတလုပ်နေတဲ့အဖွဲ့အစည်းပေါင်းများစွာနဲ့အတူတွဲပြီး USAID ကNTD ယောဂါတွေထဲမှာအဖြစ်အများဆုံးယောဂါ9မျိုးအတွက်ကာကွယ်ရေးနဲ့ကုသရေးပေါင်း 1.6 ဘီလီယံကိုလှုပ်ပေးခဲ့ပါတယ်။နိုင်ငံပေါင်း25နိုင်ငံကလူပေါင်း943သန်းလောက်ကိုကုသပေးနိုင်ခဲ့ပါတယ်။အဲ့ဒီကုသရေးအစီအစဉ်တွေထဲမှာပေးတဲ့ဆေးအများစုကိုဆေးကုမ္ပဏီကြီးတွေကလှူဒန်းကြတာဖြစ်ပါတယ်။ USAID ကကာကွယ်ကုသရေးအစီအစဉ်တွေကြဲကြဲပြန့်ပြန့်လှုပ်ပေးနေတဲ့နိုင်ငံတွေမှာအမေရိကန်ဒေါ်လာ17ဘီလီယံတန်ဖိုးလောက်ရှိတဲ့ဆေးဝါးတွေကိုဆေးကုမ္ပဏီကြီးတွေကအခမဲ့ပေးဝေပါတယ်။ USAID နဲ့သူနဲ့အတူတွဲဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလာမယ့်5နှစ်အတွင်းကုသမှုပေါင်း 1.3 ဘီလီယံပေးနိုင်ဖို့စီစဉ်ထားပါတယ်။6ဘီလီယံဒေါ်လာဖို့လှူဒန်းတဲ့ဆေးဝါးတွေနဲ့NTD ယောဂါဖြစ်ပွားမှုပေါင်း985သန်းကျော်ကိုကာကွယ်နိုင်ဖို့အတွက်အစီအစဉ်တွေလုပ်နေပါတယ်။အမြင်အာရုံဆုံးရှုံးစေတဲ့မျက်ခန်းဆက်ယောဂါ၊ခြင်ကျောင်းဖြစ်တတ်တဲ့ဆင်ခြေတောက်ယောဂါ၊ရေကြိုးကပ်ပါးပိုးတွေကနေတဆင့်ကူးဆက်တတ်တဲ့ယောဂါတွေကိုအမြင့်ပြတ်အောင်လုပ်နိုင်ဖို့မျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့10နှစ်ကျော်အတွင်းမိဖက်အဖွဲ့အစည်းတွေနဲ့အတူတွဲဆောင်ရွက်မှုကနေလက်တွေ့ထိရောက်တဲ့နည်းလမ်းတွေကိုသိရှိသဘောပေါက်နိုင်ခဲ့ပါတယ်။လူမှုအတိုင်းဝိုင်းတွေတိုးတက်ရေးကိုအချိန်အတော်အကြာအတားဆီးဖြစ်စေတဲ့ကပ်ပါဘိုးတွေဘက်တီးရီးယားဘိုးတွေကနေကူးဆက်တဲ့ယောဂါတွေကနေလူပေါင်းတန်းတရာကျော်ကိုပျောက်ကင်းအောင်ကုသပေးနိုင်ခဲ့ပါတယ်။အခုအချိန်ကတော့ကာကွယ်ကုသမှုတွေကိုနှစ်ဆတိုးလှုပ်ဖို့အချိန်ဖြစ်ပါတယ်လို့ USAID အကြီးအကဲ Gil Smith ကပြောပါတယ
်။ American စုရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ရဲ့အင်ကာနီမနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါရမရှင်။ကြာနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးပါအောင်မရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရမယ်လို့သတ်မှတ်ထားကြတဲ့ပြည်နယ်တွေမှာပါဝင်တဲ့ Florida နဲ့ Colorado ပြည်နယ်တွေအပါအဝင်ပြည်နယ်အတော်များများမှာလူကိုယ်ရန်ချိုတင်မဲပေးမှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒီတော့တွင်လူလူစစ်တမ်းတွေမှာနောက်ကျကြံရင်နေတဲ့ Republican သမ္မတလောင်း Donald Trump ကသူ့ကိုထောက်ခံသူတွေယုံကြည်မှုကြဆင်းအောင်လူလူစစ်တမ်းတွေမှာပြန်မဲ့ကိုယ်စားလှယ်လောင်း Hillary Clinton ကအသာစီးရနေတယ်ဆိုပြီး Democrat Party ဝင်တွေကလူလူစစ်တမ်းအထုတွေလုပ်နေကြတယ်လို့ဆွတ်ဆွဲပြောကြားလိုက်ပါတယ်။ Iran လုံခြုံရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်မိုဆူးမြို့ပြန်လည်ထိန်းချုပ်ရေးစတင်တိုက်ခိုက်ခဲ့ခြင်းကဆက်လို့ IS Islamic စစ်သွေးကြွတွေလက်ထက်ကနေ100ကီလိုမီတာ800ကျော်ရှိတဲ့နယ်မြေပိုင်နက်ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတင်းလာနေမှာပြောကြားလိုက်ပါတယ်။အော်တိုဘာလ24ရက်နေ့ဟာကုလသမဂ္ဂအဖွဲ့ကြီးရဲ့82ကြိမ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီအခမ်းအနားနှစ်ပတ်လည်ကနာကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတဝန်လာပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့ကုလသမဂ္ဂနှစ်ပတ်လည်အခမ်းအနားကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဟာနိုင်ငံတကာတန်တမာတွေနဲ့အတူတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံရန်ကုန်မြို့တော်စီပင်တရားရေးနယ်နိမိတ်အတွင်းရေပိုးဝင်မှုစနစ်မှာ2025ခုနှစ်ကစလို့တွင်းရေအသုံးပြုမှုကိုရပ်တန့်မှာဖြစ်တဲ့အကြောင်းရန်ကုန်မြို့တော်စီပင်တရားရေးနယ်ဖွံ့ဖြိုးရေးကော်မတီ YCDC ကတာဝန်ရှိသူတွေကတနင်္လာနေ့ကပြောကြားခဲ့ကြပါတယ်ခင်ဗျာဒါပေမဲ့ရန်ကုန်ဒေသတွင်းရေပိုးဝင်မှုစနစ်မှာမြေပေါ်နဲ့မြေအောက်ကရရှိတဲ့ရေကို
အားထားနေကြရဆဲဖြစ်ပြီးအခြေအနေမှာရှိနေပြီးဆိုးမိုးရွာသွန်းမှုနေပါတာကြောင့်မြေအောက်ရေအရင်အမြစ်တွေကျဆင်းနေပါတယ
်အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကနန်းထွေးကြီးဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.